Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်မေလ12ရက်တနင်္ဂနွေနေ့ညဘက် VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 51စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလမီတာ190 kHz 1505ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါခုညပိုင်းအစည်းအဝေးတွေတာဝန်ယူပါမယ်ရှင်
။ကျမများသတင်းအောင်ပါဒီကနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တစုံတရာမရဘဲဖြစ်ပြီးတဲ့နောက်အမေရိကန်ကတရုတ်ရဲ့သွင်းကုန်တွေအပေါ်အခွန်တိုးမြင့်တက်မှတ်လိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုဟာရုရှားသမ္မတဗလာဒီမီယာပူတင်နိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်တို့နဲ့အခုတစ်ပတ်မှာတွေ့ဆုံမှာဖြစ်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးပါမယ်မခွာညူရေ
။ကောင်းပါပြီရှင်။အဲ့ဒီလိုနိုင်ငံတကာသတင်းတွေပြီးမှတော့ဖန်စီထိမ့်သိမ်းခံနေရတဲ့နိုင်ငံရေးအကျဉ်းသားတွေလူခွင့်ရေးလှုပ်ရှားသူတွေနဲ့သတင်းသမားတွေကိုချွင်းချက်မရှိအမြန်ဆုံးပြန်လွှတ်ပေးရေးတောင်းဆိုနေတဲ့အကြောင်း
တော်သားစုကြီးပြောခဲ့တာကအကျဉ်းဆောင်ထဲမှာနိုင်ငံရေးအကျဉ်းသားနောက်ဆုံးတက်ရောက်ပဲရှိနေခြင်းရင်တောင်မှဒါကတိုင်းပြည်သားဒီမိုကရေစီမရှိဘူးဆိုတော့ဖော်ပြနေရဲဆိုပြီးတော့ဒီသူပြောခဲ့တာရှိရပါတော့
အတန်ဖွဲ့ကကိုရဲဝေဖြိုးအောင်နဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ကြရမှာဖြစ်တယ်လို့မြမဒီမိုကရေစီအရေးဆွေးနွေးကမှတော့၃နှစ်တာတက်တန်းအတွင်းမန္တလေးမြို့တော်ဝန်ရဲ့ကြိုးပမ်းဆောင်ရွက်ချက်တွေအကြောင်းနဲ့အတူအစီအစဉ်ဒုတိယပိုင်းမှာတော့သတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်တခါမြမကြီးကပေးစာအစားအမေများနေအထူးအစီအစဉ်နဲ့အတူထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကဏ္ဍတွေနှာစင်ရမှာပါရှင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမတ်မြသတင်းအောင်နဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင
်ပြီးခဲ့တဲ့တောက်ချာနေ့ကဒေါ်လာဘီလီယံ200လောက်တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေအပေါ်အမေရိကန်ကအခွန်100ရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိတိုးမြင့်တက်မှတ်လိုက်ပါတယ်အမေရိကန်နဲ့တရုတ်နိုင်ငံတို့အကြားကုန်သွယ်ရေးဆိုင်ရာနောက်ဆုံးတစ်ကြိမ်ဆွေးနွေးညှိနှိုင်းမှုတွေရှိခဲ့ပေမဲ့တဘောတူညီချက်တစုံတရာမရဘဲဖြစ်ခဲ့ပြီးတဲ့နောက်မှာအမေရိကန်ကသွင်းကုန်ခွင့်တိုးကောက်မယ့်အစီအစဉ်ထွက်ပေါ်လာတာပါဒီပေါ်တရုတ်ဘက်ကလည်းလက်တုံပြန်သွားမယ်လို့ပြောပေမဲ့အတိအကျတော့ဖော်ပြခြင်းမရှိသေးပါဘူးတရုတ်နိုင်ငံကတင်သွင်းနေတဲ့အထက်ကအခွန်တိုးကောက်ဖို့ကြံနေသေးတဲ့ခန့်မှန်းခြေဒေါ်လာဘီလီယံ300လောက်တန်ဖိုးရှိမယ့်ကုန်ပစ္စည်းတွေအလုံးကိုအခွန်တိုးမြင့်သတ်မှတ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကညွှန်ကြားထားပါတယ်2020ရွေးကောက်ပွဲမှာဒီမိုကရက်တွေများအနိုင်ရမလားလို့တရုတ်တွေကမျှော်လင့်နေတဲ့အတွက်လက်တလုံးမှာကုံသွယ်ရေးညှိနှိုင်းမှုတွေလှုပ်ဖို့တရုတ်ဘက်ကအချိန်ဆွဲနေတယ်လို့သမ္မတထရမ့်ကတွစ်တာလူမှုကွန်ရက်ကနေမှတ်ချက်ပြီးပြောဆိုခဲ့ပါတယ်။အမေရိကန်ဘက်ကအခုလိုတရုတ်သွင်းကုန်တွေအပေါ်အခွန်တိုးမြင့်သတ်မှတ်လိုက်တဲ့နောက်ဆက်တွဲအကျိုးဆက်ကအမေရိကန်တွေအနေနဲ့တရုတ်ကုန်ပစ္စည်းတွေကိုဈေးကြီးပေးဝယ်ရလိမ့်မယ်လို့စီးပွားရေးသုံးသပ်သူတွေကပြောပါတယ်ရှင်။
အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုဟာရုရှားသမ္မတဗလာဒီမီယာပူတင်နိုင်ငံသားဝန်ကြီးဆာဂေးလက်ဗရော့ဖ်တို့နဲ့အခုတစ်ပတ်မှာတွေ့ဆုံသွားမှာဖြစ်ပါတယ်။ဗင်နီဇွဲလား၊အီရန်နဲ့2016အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နောက်ဆက်မှုပါဝင်ကိစ္စရဲ့အတော်များများနဲ့ပတ်သက်ပြီးတော့နိုင်ငံသားပြဿနာတွေဖြစ်နေချိန်မှာရုရှားအစိုးရခေါင်းဆောင်တွေနဲ့တွေ့ဆုံမှုအတွက်နိုင်ငံသားဝန်ကြီးပွန်ပီယိုဟာမော်စကိုမြို့ကိုဒီနေ့မှသွားရောက်မှာဖြစ်ပါတယ်။ရုရှားနိုင်ငံဟာဗင်နီဇွဲလားမှာဒီမိုကရေစီနည်းရရွေးချယ်တင်မြှောက်ထားတဲ့အတိုက်ခံခေါင်းဆောင်ဝမ်ကွိုင်ဒိုကိုမထောက်ခံဘဲစတင်လှုပ်ဆောင်နေတယ်လို့ဒုသမရမိုက်ပန်စ်နဲ့ဝန်ကြီးပေါ်မီယိုပါဝယ်အမေရိကန်အစိုးရထိပ်တန်းတာဝန်ရှိသူတွေကဆွဆွဲပါတယ်ဗင်နီဇွဲလားမှာရုရှားဘက်ကလုံနေတာတွေနဲ့ဖက်သက်ပြီးတော့သူတို့အနေနဲ့စိုးရိမ်နေတယ်လို့လည်းသူကသတင်းတောက်တွေကိုပြီးခဲ့တဲ့သတင်းဘက်ကပြောကြားခဲ့ပါတယ်ဝန်ကြီးပေါ်မီယိုဟာရုရှားနိုင်ငံကိုမနေ့ဖြစ်မှာရောက်မှာဖြစ်ပြီးတော့မော်စကိုမှာရှိတဲ့အမေရိကန်တန်တမန်ဒီတန်ယုံဝန်ထမ်းတွေနဲ့တွေ့ဆုံမှာပါအဲ့နောက်တော့သူဟာအမေရိကန်စီးပွားရေးသမားတွေနဲ့လည်းတွေ့ဆုံသွားမှာဖြစ်ပါတယ်ဒါပြန်သူဟာဂျာမန်နာဇီတွေကိုတိုက်ခဲ့စဉ်ကကြာဆုံးသွားခဲ့တဲ့အညာဒရာစစ်တီဂူဘိမန်ကိုလည်းတွားရောက်ပြီးတော့ပန်းငွေချဂုံပြူမှာဖြစ်ပါတယ်အဲ့နောက်တော့အင်ဂါနစ်မှာဝန်ကြီးပွန်ပီယိုဟာရုရှားသမ္မတပူတင်နိုင်ငံသားရေးဝန်ကြီးလက်ဗရော့ဖ်တို့နဲ့ဆိုချီမြို့မှာတွေ့ဆုံမှာဖြစ်ပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံတရုတ်စီမံခန့်ခွဲတဲ့အာရီဗျပင်လယ်ဂွာဒါရီနဲ့စိတ်ခမ်းအနီးကကျင်းကားပွင့်ဟိုတယ်တစ်ခုကိုစနေနေ့တုန်းကအကြမ်းဖက်သမားတွေဝင်ရောက်တိုက်ခိုက်ခဲ့တာမှာဟိုတယ်ဝန်ထမ်းတဦးနဲ့ပါကစ္စတန်ရေးတဲ့စစ်သားတဦးသေဆုံးခဲ့ပါတယ်။အပြန်အလှန်ပစ်ခတ်တိုက်ခိုက်မှုအတွင်းအကြမ်းဖက်3ဦးစလုံးသေဆုံးခဲ့ပြီးပါကစ္စတန်လုံခြုံရေးတပ်ဖွဲ့တွေကတနင်္ဂနွေနေ့မှာအပိသက်ရှင်းလင်းရေးလှုပ်ဆောင်ခဲ့တယ်လို့ပါကစ္စတန်စစ်တပ်မီဒီယာကသတင်းထုတ်ပြန်ပါတယ်။ရေနဲ့စိတ်ခမ်းကြီးကိုအပေါ်စီးကမြင်ရတဲ့တောင်ကုန်းထိပ်မှရှိတဲ့ Zavarpol Continental ဟိုတယ်ကအနောက်တောင်ပိုင်းစိတ်ကမ်းမြို့မှာအထင်ကရဖြစ်ပြီးတော့တရုတ် ဧည့်သည်တွေတဲခိုးလေးရှိပါတယ်။တိုက်ခိုက်ရေးသမားတွေကဟိုတယ်ဝန်ထမ်းတွေအတွက်ထားတဲ့ဝင်ပေါက်ကနေဝင်လာခဲ့တာလို့ဆိုပါတယ်။ဒီတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့ခွဲထွက်ရေးအုပ်စုဘာလူချီစတန်လူမျိုးရေးတဲ့ PLA ကပြောဆိုထားပါတယ်။ဒီလူရက်ကဘာလူချီစတန်ပြည်နယ်ကွာတာမြို့မှာရှိတဲ့တရုတ်ရဲ့စီးပွားရေးစီမံကိန်းတွေကိုပျက်စီးစေလိုတဲ့ရည်ရွယ်ချက်နဲ့စနစ်တကျကြိုတင်ကြံစီလှုပ်ဆောင်ခဲ့တာဖြစ်ကြောင်းပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်းကပြစ်တင်ရှုတ်ချပြောဆိုပါတယ်။ပါကစ္စတန်ဆိုင်ရာတရုတ်တန်ယုံကတော့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေကိုပြင်းပြင်းထန်ထန်ရှုတ်ချကြောင်းနဲ့ပါကစ္စတန်စစ်တပ်ရဲ့ရဲရင်နဲ့ဆောင်ရွက်ချက်ကိုချီးကျူးပါကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်
။ပါကစ္စတန်နိုင်ငံတောင်ပိုင်းကခရိုင်တစ်ခုမှာသတင်းပတ်နှစ်ပတ်တွင်လူ400လောက် HIV ရောဂါကူးစက်ပြန့်ပွားခဲ့တဲ့အကြောင်းအရာနဲ့ပတ်သက်ပြီးအကြောင်းအရာနဲ့ပတ်သက်ပြီးတော့ပါကစ္စတန်ရဲ့ကုလသမဂ္ဂတာဝန်ရှိသူတွေကစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ပြင်ဆင်နေပါတယ်ဒီတဲက80ရာခိုင်နှုန်းဟာကလေးတွေဖြစ်ကြပြီးတော့အဲ့ဒီကလေးတွေထပ်ဝလာဟာအသက်9နှစ်အောက်ကလေးငယ်တွေဖြစ်တယ်လို့ဆိုပါတယ်ဒီ HIV ကူးစက်ရောဂါပြန့်ပွားခဲ့ရတာနဲ့ဟာဒေသခံဆရာဝန်တွေဟာအဲ့ဒီချောင်းနဲ့လူနာအတော်များများကိုအသုံးပြုခဲ့တာကြောင့် HIV virus ပြန့်ကုန်တာဖြစ်တယ်လို့လွန်ခဲ့တဲ့နှစ်ပတ်ကလေးကစင်ပီနယ်လာနာကာခရိုင်ကဒေသခံသတင်းမီဒီယာတွေကဖော်ပြနေကြပါတယ်အဲ့ဒီပြည်နယ်ဟာမကြသေးခင်နှစ်တွေအတွင်းမှာ HIV ကူးစက်ပြန့်ပွားတာ၃ကြိမ်ရှိသွားခဲ့ဖြစ်ပါတယ်။ပြည်နယ်ဆိုရကတော့လူလူချမ်းမာရေးဝန်ထမ်းတွေကိုအခြေအနေကိုအမြန်သုံးသပ်ပြီးတော့နောက်ထပ်ယောဂါပိုးမပြန့်အောင်လုပ်ဆောင်ဖို့ဒီခရိုင်ကိုဆေးလွတ်ထားပါတယ်။ယောဂါပိုးပြန့်သွားတဲ့ဒီခရိုင်ထဲမှာလူ900လောက်ကိုချမ်းမာရေးစစ်ဆေးမှုတွေလုပ်နေပြီးတော့ဆက်ပြီးတော့လည်းလုပ်ဆောင်နေတယ်လို့ခရိုင် AIDS ယောဂါထိန်းချုပ်ရေးအစီအစဉ်ရဲ့အကြီးအကဲကသတင်းတော့တွေကိုပြောပါတယ်။နိုင်ငံတကာကအကူအညီပေးနေသူတွေကလည်းဒေသခံချမ်းမာရေးအဖွဲ့ကိုအကူအညီဖို့ပူးပေါင်းလာကြတယ်လို့ UNAIDS အဖွဲ့ကပြောခွင့်ရကပြောပါတယ်ပါကစ္စတန်နိုင်ငံမှာ HIV virus ပိုးရှိနေသူဟာတသိန်းခွဲလောက်ရှိပြီးတော့ဒီထဲက43ရာခိုင်နှုန်းဟာဆင်းပြည်နယ်မှာဖြစ်ပါတယ်ခင်ဗျာ
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 5885တို့အပြင်စနစ်တကျတွေမှာတိုင်းဒိုမီတာ190 kHz 1505လို့ပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA American အသံရဲ့တနင်္ဂနွေညပိုင်းထိတန်းရောက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်ရန်ကုန်ကနေမန္တလေးကိုပြန်တန်းလာတဲ့ခီးသည်82ဦးပါမြမအမျိုးသားလေကြောင်းလိုင်းခီးစဉ်အမှတ် UB103 လေယာဉ်ဟာဒီကနေ့မနက်ပိုင်းမန္တလေးတရုတ်ဦးလေစိတ်ကိုဆင်းရမှာရှေ့ပိန်းချမရတာကြောင့်ခေါင်းဆိုင်အနေထားနဲ့ပြေးလန်းကိုရှတ်တိုက်ပြီးဆင်းခဲ့ရပေမဲ့ခီးသည်တွေအကြီးအကျယ်ထိခိုက်ဒဏ်ရာရမှုမျိုးမရှိခဲ့သလိုလေယာဉ်ဟာလည်းချောချောမွေ့မွေ့ပဲမြေပြင်ကိုဆင်းသက်နိုင်ခဲ့ပါတယ်။မနက်9နာရီကျော်ကရန်ကုန်ကနေထွက်လာတဲ့လေယာဉ်ဟာမနက်7နာရီကျော်မှာမန္တလေးလေစိတ်ကိုဆင်းရမှာဖြစ်ပေမဲ့ရှေ့ပိန်းမချနိုင်တာကြောင့်တဲ့အတော်ကြာပြန်ဝဲနေခဲ့ရပြီးမနေ့9နာရီကျော်မှခေါင်းဆိုင်အနေအထားနဲ့ပြေးလန်းကိုရှက်တိုက်ဆင်းခဲ့တာပါ။ဘိန်းချမရဖြစ်နေတာကြောင့်လေရင်မူးဟာလေချောင်းထိမ့်မျောစင်နဲ့ညှိနှိုင်းပြီးလေရင်စီကုံအောင်လေထဲဝဲပတ်ပြန်တန်းခဲ့ပြီးတဲ့နောက်အရေးပေါ်ဆင်းသက်ခဲ့တယ်လို့မြမအမျိုးသားလေချောင်းလိုင်းကထုတ်ပြန်ထားပါတယ်။လေရင်ဥဆိုင်အနေအထားနဲ့ရပ်တန့်ပြီးလေရင်ဝန်ထမ်းတွေဟာခီးသည်တွေကိုအရေးပေါ်ကယ်ဆယ်ရေးအစီအစဉ်တိုင်းသတ်မှတ်ချက်တွင်ပြီးစီအောင်ဆောင်ရွက်နိုင်ခဲ့တယ်လို့ခီးသည်ရောလေရင်အဖွဲ့သားတွေပါတစုံတရာထိခိုက်ဒဏ်ရာရခြင်းမရှိဘူးလို့လည်းထုတ်ပြန်ပါတယ်။လေရင်ဥဆိုင်ဆင်းလာတဲ့ဗီဒီယိုကိုလူမှုကွန်ရက်တွေပေါ်မှာတင်ထားတာတွေ့ရပြီးအခုလိုအခက်အခဲကြကအောင်အောင်မြင်မြင်လေရင်ဆင်းလာနိုင်တဲ့အတွက်လေရင်မှုကိုချီးကျူးထားကြပါတယ
်။သီရိလင်္ကာနိုင်ငံမှာအီစတာပွဲတော်ကိုတိုက်ခိုက်မှုဖြစ်ခဲ့ပြီးတဲ့နောက်ပိုင်းကက်သလစ်ခရစ်ယာန်တွေဟာဒီကနေ့မှာတော့ပထမဆုံးအကြိမ်ဖြစ်တဲ့မြို့တော်ကိုလံဘိုမြို့ကဘုရားကျောင်းမှာတွားရောက်ပြီးတော့ဝတ်ပြုဆုတောင်းခဲ့ကြပါတယ်။ဘုရားကျောင်းတစ်ဝိုက်မှာတော့သီရိလင်္ကာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကိုလုံခြုံရေးအဖြစ်နဲ့ချထားပါတယ်။အီစတာပွဲတော်ဝတ်ပြုဆုတောင်းပွဲအတွက်မှာဘုရားကျောင်းတွေနဲ့ဟိုတယ်တွေကိုဘုံးခွဲတိုက်ခိုက်ခဲ့တာကြောင့်လူ150ကျော်တည်ဆုံးခဲ့ပြီးတော့ IS အဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့တိုက်ခိုက်မှုဖြစ်ပြီးနေ့ရက်အကြာမှာပြောပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေအကုန်လုံးကိုဖမ်းဆီးတာတုံ့တင်တာတွေလုပ်ခဲ့ပြီးဖြစ်ကြောင်းဒါပေမဲ့သီရိလင်္ကာနိုင်ငံဟာကမ္ဘာလုံးဆိုင်ရာကြမ်းဖက်ဝါဒရဲ့ချင်းကြောက်မှုကိုခံနေရတယ်လို့ဝန်ကြီးချုပ်ကပြီးခဲ့တဲ့သတင်းပတ်ကပြောပါတယ်တိုက်ခိုက်မှုနဲ့ပတ်သက်တဲ့ကွန်ရက်အတော်များများကိုချေမုန်းနိုင်လိုက်ပြီးမဲ့လည်းဗုဒ္ဓဘာသာဝင်အများစုရှိတဲ့သီရိလင်္ကာနိုင်ငံအနေနဲ့အနာဂတ်မှာဒီလိုတိုက်ခိုက်မှုတွေကိုကာကွယ်နိုင်အောင်နိုင်ငံတကာရဲ့ကူညီတွေကိုပို့ပြီးတော့လိုအပ်တယ်လို့ဝန်ကြီးချုပ်ကသီရိလင်္ကာပါလီမန်ကိုပြောပါတယ်ဒီစိန်ခေါ်မှုကိုရင်ဆိုင်ဖြစ်ရှင်းနိုင်ဖို့အတွက်ပြည်ပကမိတ်ဆွေနိုင်ငံတွေနဲ့ထောက်လှမ်းသတင်းများဝေဒါတွေလုပ်ဖို့လိုအပ်တယ်ဆိုပြီးတော့လည်းသူကပြောပါတယ်သီရိလင်္ကာနိုင်ငံဦးဆောင်တဲ့နိုင်ငံ၈နိုင်ငံကဒီတိုက်ခိုက်မှုကိုစုံစမ်းစစ်ဆေးနေပြီးတော့ဒီထဲမှာအမေရိကန်ပြည်ထောင်စုလည်းပါဝင်ပါတယ်ခင်ဗျာ
နိုင်ငံအရှိပိုင်းကာတစ်ဒေသပစ်ခတ်မှုအတွင်းအကြမ်းဖက်သမားလူတန်တရားရှိသူ10ဦးသေဆုံးခဲ့တယ်လို့ဆော်ဒီအာရေဗျပြည်ထရေးဝန်ကြီးကပြောပါရယ်မနေ့စနေနေ့ကရှီးယားမွတ်စလင်အများစုနေထိုင်ရာကာတစ်ဒေသထာရော့ကျွန်းမှာလုံခြုံရေးတပ်တွေနဲ့အပြန်အလှန်ပစ်ခတ်မှုအတွင်းအကြမ်းဖက်သမားလူယူဆရသူတွေသေဆုံးခဲ့တာပါအကြမ်းဖက်လုပ်ရကျူးလွန်မှုအတွေ့အကြမ်းဖက်သမားတွေထာရော့ကျွန်းမှာပုံအောင်နေတယ်လို့သတင်းရတဲ့အတွက်လုံခြုံရေးတပ်ဖွဲ့ကစီးနင်းဝင်ရောက်တိုက်ခိုက်တာဖြစ်ကြောင်းဆော်ဒီပြည်ထရေးဝန်ကြီးကပြောပါရယ်ပါရှန်ပင်လယ်ကွေးကဒီဒေသမှာရေနံတွေကိုအရန်တူလောင်ထားတဲ့နေရာလဲဖြစ်ပါတယ်။တန်တရားရှိအကြမ်းဖက်သမားတွေကနိုင်ငံအတွင်းအရေးကြီးအဆောက်အုံတွေနဲ့လုပ်ငန်းတွေကိုပိတ်မထားတိုက်ခိုက်ဖို့ကြံစီခဲ့တယ်လို့ဆော်ဒီအစိုးရရဲ့စနေနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တည်ဆုံးသူတန်တရားရှိအကြမ်းဖက်သမားတွေကိုဘယ်သူဘယ်ဝါဖြစ်ကြောင်းဖော်ပြထားခြင်းတော့မရှိသေးပါဘူး။ဒီကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေဆက်လုပ်သွားမယ်လို့ပြည်ထရေးဝန်ကြီးကပြောပါတယ်။
England Premier League အမပေးဘောလုံးပွဲရဲ့နောက်ဆုံးပွဲစဉ်ကိုဒီကနေ့မှာကစားနေပြီးတော့ကျွန်တော်တို့အခုသတင်းကြေညာနေချိန်မှာတော့ပွဲတွေအားလုံးကိုတပြိုင်တည်းကစားနေပါတယ် Liverpool အသင်းက Wolves အသင်းနဲ့ကစားနေတာမှာတော့ Liverpool ကမိနစ်40ကစားပြီးချိန်မှာတဂိုးဂိုးမရှိနဲ့ဥဆောင်နေပါတယ် Liverpool အတွက်ဂိုးကိုတော့မာနေကသွင်းပေးထားတာပါတစ်ဖက်မှာလည်းဒီ Liverpool နဲ့အပြိုင်ချန်ပီယံဖြစ်ဖို့အမပေးစရာထိတ်ကနေဦးဆောင်နေတဲ့ Manchester City အသင်းကလည်း Brighton အသင်းနဲ့ကစားနေပြီးတော့အခုဆိုရင်တော့ Manchester City အသင်းက2ဂိုးတကိုးနဲ့ဦးဆောင်နေပါတယ် Man City အတွက်ဂိုးတွေကိုတော့ Aguero နဲ့ Laporte ကသွင်းပေးထားတာဖြစ်ပါတယ်ခင်ဗျာ
The Ning Nun Ninja by Nelson Yatar and Yaman and Nangan the Gathering Rigo, Mamia the Zin on Nekoya and I know Pia Pitua Jarabashi, Kunas and Yam at season to Ramar or Yenzo, Jinta Lumia, Downs of Luxahu Rijan Sutu and Mimian Jet Piparation. Ubre Boma, Mumun, Pansy Tain, Kanyar and Nangay Jindari, Lukun Ye Luxahu in at the Rin the Marigo, Trinja Machi and Mianzon Lumia Ye Dress will be Democracy Ye Tetua Luxahu Re Satin Biro Suzi, Luxa Lavare, Nangando Timegan Pogo Dons and Suji, a chair choke Jack and Niare, a chain on at Downs of Luxah Mumu Dine, Luxa Song Yatama Pidelo, Tetua Luxahu Riga Piovare, Masumonga Sato and Mimian Tavarishan.
ဟုတ်ပါတယ် NNE ရတဆွေရလက်ထက်သတင်းမီဒီယာသမားတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့လူခွေးလှုပ်ရှားသူတွေပြည်တွင်းစစ်ရတန့်ရေးငြိမ်းချမ်းရေးလှုပ်ရှားသူတွေစတဲ့နိုင်ငံရေးအကျဉ်းသားတွေကိုပုံမှန်အမျိုးမျိုးနဲ့ပြစ်ဒဏ်စီရင်ထောင်ချခံခဲ့ရတယ်လို့အများပြားဟာလဲဆွဲချက်အမျိုးမျိုးနဲ့တရားရင်ဆိုင်နေရဆဲဖြစ်တာမို့ဒီလူတွေလွမြောက်ရေးတောင်းဆိုလှုပ်ရှားမှုတရက်ကိုစတင်လှုပ်ရှားနေကြတာဖြစ်ပါတယ်နိုင်ငံတော်ရေးတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တစ်ချိန်လုံးကနေအကျယ်ကျုပ်ကာလကြာခံနေရစဉ်သူမဘာဝင်နိုင်ငံရေးအကျဉ်းသားလူမြောက်ရေးအတွက်တောင်းဆိုလှုပ်ရှားမှုမျိုးပြန်ပြီးတော့ဆောင်ရွက်သွားမှာဖြစ်တယ်လို့ဒီလှုပ်ရှားမှုကမ်ပိန်းမှာပါဝင်တဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့လူလက်စွာထုတ်ဖော်ပြောဆိုခွင့်အတန်ကပြောပါတယ်ဒီလှုပ်ရှားမှုရဲ့အဓိကတောင်းဆိုချက်တွေကိုတော့အတန်အဖွဲ့ကကိုရဲဝေဖြိုးအောင်ကအခုလိုပြောပြပါတယ
် message ကအဓိက၃ခုကျွန်တော်တို့ပေးခြင်းပါတယ်နံပါတ်၁ကတော့ဒီလက်ရှိထောင်ချပြီးသားဒီနိုင်ငံရေးအကျဉ်းသားအားလုံးကိုထွန်းကျက်မရှိပြန်လှုပ်ပေးဖို့ဆောင်ရတော့နံပါတ်၁ပေါ့နော်နောက်တစ်ခုကတော့ဒီလက်ရှိမှာအကျဉ်းတော့မကြသေးဘူးတချို့တွေကအထုတ်ခံနေရတယ်တချို့တွေကအမားခံနေတရားရင်ဆိုင်နေရတဲ့နိုင်ငံရေးနဲ့ပတ်သက်တော့သူအားလုံးကိုအမှုတွေအားလုံးရုပ်သိမ်းပေးဖို့ဒါကတော့ကျွန်တော်တို့နံပါတ်1အနေနဲ့ဒီတောင်းဆိုတဲ့ဟာပါဟိုနံပါတ်3အနေနဲ့ကတော့အစိုးရတွေပြည်ထောင်စုဟိုအနာရပါတီတွေဖြစ်တော်ကိုယ်စားလှယ်တွေပြည်ထောင်စုတက်မတော်တွေအနေနဲ့နောက်ထပ်နိုင်ငံရေးရာတရားစွဲဆိုမှုတွေမပြုလုပ်ဖို့ပေါ့နော်အခုကအမှန်ဆိုရင်ဒီမိုကရေစီစနစ်လက်ထက်မှာဒီဖိတ်ရှိတီးခံပြီးတော့ဒီပြည်သူ့ရဲ့ဆန္ဒကိုလိုက်တဲ့ဒီအချင်းချင်းတည်းရဖြစ်ရမယ်အစားအဲ့လိုမဟုတ်ဘဲနဲ့ပြည်သူကတစ်ခုခုဝေဖန်ထောက်ပြတာလေးရှိခဲ့လို့ရှိရင်ဒီစစ်တပ်ထိမှခံမနဲ့တရားစွဲဆိုရဲ့ဒီအချင်းပေါ့နော်ဒီလုံးဝမလုပ်ဖဲနဲ့ပေါ့နော်ဒီပြည်သူကိုတရားပြန်ဆွဲတဲ့ဟာကိုရပ်တန့်ဖို့အဓိကအဲ့၃ခုတော့ကျွန်တော်တောင်းဆိုချင်ပါတယ
်ဒေါက်ဆန်းစုကြည်ကိုယ်တိုင်နိုင်ငံရေးအကျဉ်းသားတဦးတယောက်မှမရှိစေရလို့တစ်ချိန်လုံးကပြောဆိုခဲ့ဘူးတာမို့နိုင်ငံဒီမိုကရေစီအပြောင်းလဲမှာယုံကြည်ချက်ကြောင့်အကျဉ်းချခံနေရသူတွေချွင်းချက်မရှိပြန်လွတ်ပေးဖို့ကိုသမ္မတနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့သက်ဆိုင်သူအားလုံးကိုတောင်းဆိုတာဖြစ်တယ်လို့အတန်းဖွဲ့ကပြောပါတယ
်ဒီတောင်းဆန်းစုကြည်ကဒီဒီနေ့အကျေစုပ်ကလုံလောက်တော့ပြီးနောက်ပိုင်းမှာအဲ့အင်တာဗျူးတစ်ခုမှဆိုဒီတောင်းဆန်းစုကြည်ပြောခဲ့တာကအကျဉ်းဆောင်ထဲမှာနိုင်ငံရေးအကျဉ်းသားနောက်ဆုံးတစ်ယောက်ပဲရှိနေခဲ့ရင်တောင်မှဒါကဟိုတိုင်းပြည်သားဒီမိုကရေစီမရှိဘူးဆိုတော့ဖော်ပြနေရဆိုပြီးတော့ဒီသူပြောခဲ့တာရှိရပေါ့နော်ဒါပေမဲ့လက်ရှိဒီတောင်းဆန်းစုကြည်ဒီအစိုးရဖြစ်လာတဲ့အော်အနာပါဝါရရှိလာတဲ့အစိုးရတက်တန်းလက်ထက်မှာတော့ဒီနိုင်ငံရေးအကျဉ်းသားတွေကတော်တော်များများထောင်ထဲမှာရှိနေရပါတော့ကျွန်တော်တို့တွေက ဒါကြောင့်မလို့ဒီနာမည်ကိုပြန်အသက်သွင်းပြီးတော့ဒီပြန်လောက်ရလာဖြစ်ပါတယ
်။နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးသူကိုယ်တိုင်အကျဉ်းသားဝတ်စုံဝတ်ဆင်ပြီးတော့ဥဆောင်ကြိုးပမ်းခဲ့တဲ့ဟန်တာဝရီဥဝင်တင်ကိုလည်းဂုဏ်ပြုသောအဖြစ်အကျဉ်းသားလွတ်မြောက်ရေး Blue Shirt Campaign မှာအပြာရောင်အကျဉ်းသားဝတ်စုံတွေဝတ်ဆင်ပြီးတော့မိမိတို့လွတ်လို့တဲ့နိုင်ငံရေးအကျဉ်းသားရဲ့အမည်ကိုလက်ဖွားမှာရေးထိုးတောင်းဆိုကြဖို့နဲ့ပြည်သူတွေပူးပေါင်းပါဝင်ကြဖို့ကိုလည်းတိုက်တွန်းပါတယ်
။ဒေါက်ဆန်းစုကြည်ပါဝင်အထက်မှာရှိနေတဲ့ဒီနိုင်ငံအကျဉ်းသားတွေကိုဘလို့လွတ်မြောက်အောင်ကမ်ပိန်းတွေလုပ်မလဲအဖို့ကိစ္စလုပ်မလဲစဉ်းစားခဲ့ကြတဲ့အခါမှာကိုယ့်ရဲ့ဒီလက်ဝါးမှာဒီရှေးပြီးလုပ်တဲ့ကမ်ပိန်းတွေပေါ်လာတယ်ပေါ့အဲဒီမှာမှဒီတောင်ဆန်းစုကြည်လုံးမြောက်လာတဲ့အခါမှာဒီဟိုကတော့အခြားသောနိုင်ငံအကျဉ်းသားတွေအထက်မှာဆက်တံရသေးတယ်ပေါ့အဲဒီမှာတကယ်နဲ့အထက်မှာပဲဒီကျွန်တော်တို့ဒီကြားရေးဟန်တာဝေးဦးဝင်းတင်ကနေပြီးတော့ဒီအပြာရောင်ဒီသူ့ရဲ့ခံယူချက်နဲ့ဒီထောင်အကျဉ်းသားဝတ်စုံအပြာကိုပဲတော့အပြည့်ရတယ်အဲဒီအကျဉ်းသားဝတ်စုံအပြာနဲ့သူကလက်ဖွားမှာဒီတောင်ဆန်းစုကြည်လို့ဒီရှေးပြီးတော့ဒီတောင်ဆန်းစုကြည်လုံးမြောက်စီခြင်းနဲ့အကြောင်းသူဒီဟိုဒီ campaign လုပ်ခဲ့ရလဲရှိတယ်ကျွန်တော်တို့ကဒီအဲ့ blue shirt campaign ကိုအသက်ပြန်သွင်းတဲ့သဘောပေါ့နော်အခုဆိုလို့ရှိရင်ဒီနိုင်ငံကြီးစင်းသားတွေလည်းဟိုအများကြီးဟိုထောင်ထဲမှာကြံနေတဲ့အခါမှာဒါကျွန်တော်တို့ဟိုပေါ့နော်လော်လော်လုံးတင်နေလော်လော်လုံးရမယ်အရာလို့ကျွန်တော်အမြင်နေပေါ့နော
်အကျဉ်းထောင်တွေတဲ့ဆက်သွေးဥပဒေပုံမှန်66ကားကြီးနိုင်ငံတော်ကြီးညိုပြက်စီမှုပုံမှန်ရာသီသက်ကြီးပုံမှန်900တို့နဲ့ပြစ်ဒဏ်ချခံနေရစေအကျဉ်းသားတွေအမှုရင်ဆိုင်နေရစေထောင်တို့မျိုးဆက်တန်းချက်အဖွဲ့ကအဖွဲ့ဝင်တချို့နော့ဒါရိုက်တာမင်းထင်ကိုကိုကြီးဘုံကြီးဟောင်းနေမျိုးစင်နော့သတင်းသမားတွေဖြစ်တဲ့ကိုဆွေဝင်းကိုရဲနီးစာအမှုရင်ဆိုင်နေရစေသတင်းသမားတွေအပါအဝင်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေလူခွင်လှုပ်ရှားသူတွေအကျဉ်းကျခံနေရတာတရားရင်ဆိုင်နေရတာတွေကိုအမြန်ဆုံးခြွင်ချက်မရှိဖျက်သိမ်းပေးဖို့ကိုလည်းဒီအပြာရောင်ဝတ်စုံကမ်ပိန်းကတောင်းဆိုပါတယ်။ရက်ဖက်အဖွဲ့အစည်းတွေလူခွင်လှုပ်ရှားသူတွေပူးပေါင်းပြီးတော့ဒို့အရေးအဖွဲ့အဖြစ်နဲ့ဧပြီလ23ရက်နေ့ကစတင်ဖွဲ့စည်းပြီးဒီလှုပ်ရှားမှုမှာပြည်သူတွေပူးပေါင်းပါဝင်ကြဖို့ကိုလည်းလှုပ်ရှားမှုကိုဦးဆောင်သူတွေကဖိတ်ခေါ်ထားပါတယ်ရှင်။
မဆုမပြပြသွားတာပါရှင်အခုတော့မြန်မာဒီမိုကရေစီအရေးဆွေးနွေးခန်းအစည်းအဝေးထုတ်လွှင့်ခြင်းရောက်ပါပြီမြန်မာနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့မန္တလေးရဲ့မြို့တော်ဝင်တယောက်အနေနဲ့တာဝန်စတင်ယူခြင်းကစလို့မန္တလေးမြို့တန့်ရှင်းသားရလှပစေဖို့အကောင်ဆုံးအားထုတ်ကြိုးပမ်းခဲ့တဲ့အကြောင်းမြို့တော်ဝင်ဦးရဲလွင်ကပြောပါတယ်ဒီလိုဆောင်ရွက်ရာမှာဝန်ထမ်းတွေနဲ့ပြည်သူတွေရဲ့တာဝန်သိလိုက်ပါဆောင်ရွက်မှုတွေရှိလာဖို့ပတ်ပေါင်းစုံကကြိုးစားအားထုတ်ခဲ့ရကြောင်းကိုလည်းသူကပြောပါတယ်မြို့တော်ဝင်တာဝန်ယူခဲ့တဲ့3နှစ်ကျော်အတွင်းဘာတွေပြည့်ပြည့်စုံအောင်ဆောင်ရွက်နိုင်ခဲ့ပါသလဲလက်ရှိမှာဘာတွေကိုအဓိကထားဆောင်ရွက်နေပါသလဲအပြောင်းလဲဖော်ဆောင်ရမှာကြုံဆုံရတဲ့အခက်အခဲစိန်ခေါ်မှုတွေကြောင်းကိုမန္တလေးမြို့တော်ဝင်ဦးရဲလွင်ကိုမခင်ဖြူတို့ကမြို့တော်ဝင်ရုံကမှာတွားရောက်တွေ့ဆုံမေးမြန်းထားပါတယ်ရှင်
မျိုးကြီးအများကအသိမှတ်ပြုတဲ့ဒီတုတ်တက်ပြောင်းလဲမှုတွေဒီမန္တလေးမှာတုံးရတာကာလအတွင်းမှာတော်တော်လေးပြည်သူသားတွေ့ခဲ့ရပါတယ်ဆိုတော့ဒီအပြောင်းလဲတွေနဲ့ပတ်သက်ပြီးတော့ဆရာအနေနဲ့ပေါ့နော်ဒီကိုအားရခြေနဲ့ဆရာအကောင်းဆုံးဘာတွေဒီတုံးရတာအတွင်းမှာကိုကိုစွန့်ဆောင်နိုင်ခဲ့တယ်လို့ဆရာယူဆပါတယ်ဆရာ
အဲဒီတုံးရတဲ့မှာပြောင်းလဲခဲ့တဲ့နေရာမှာပေါ့နော်အားရခြေနဲ့ဆုံးလို့ပြောရရင်တော့အဲတော်လေးခဲ့ပါတယ်ဆိုတော့ကျွန်တော် sector အများကြီးရှိပါတယ် sector အားလုံးမှာdevelopment year of children choose ခဲ့ပါတယ်ဒါပေမဲ့ထူးထူးခြားခြားပေါ့နော်ဒီထဲမှာပြောလို့ရတာတွေကတော့ကျွန်တော်တို့လက်လကတ်ရကန်လင်ခံလန်းနေခင်းနေဟာပေါ့နော
်ကျွန်မအရင်ကမန္တလေးကိုရောက်ခွေးလေးဆရာအခုတစ်ခေါက်လာနေတထုပ်กว่าပါတယ်လမ်းတွေလည်းပို့ပြီးတော့တန့်ရှင်းသွားတယ်ပို့ပြီးကောင်းသွားတယ်နောက် traffic အထူးသဖြင့်အပြောင်းလဲရတော်တော်မြင်ရပါတယ်ဆိုတော့ပြီးတော့ကျွန်တော်တို့ကြားရတယ်ဆရာတို့ဒီ smart city ဆိုတဲ့ဒီခင်မီနီးပညာတွေကိုသုံးပြီးတော့မှဒီမြို့တော်ကို traffic မပိတ်အောင်လို့ဘာလို့လုပ်တယ်ဆိုတော့ကြားတယ်အဲ့ဒီစီမံကိန်းအောင်ဆရာဘယ်လောက်တိုင်းတာဒီအောင်မြင်နေပြီလဲ
အခုတော့ဒီကတော့ကျွန်တော်တို့က2016ကစတာပေါ့နော် traffic အတွက်ကိုလို့ကျွန်တော်လို့ရတာအများကြီးပါအများကြီးပါဆိုတော့ကနံပါတ်1ချက်ကဟိုပေါ့နော်လမ်းတွေကိုကျွန်တော်တို့တနေ့တည်းများချဲ့တယ်အောက်မှာကားသွားတဲ့တိုင်းရအောက်ထဲမှာ sensor loop စီထည့်ထားတယ်အဲထည့်ထားခြင်းအပြင်ဒီပေါ်ဖြတ်သွားတဲ့ကားတွေပေါ်ကြည့်ပြီးတော့သူကငကိုရဲရတယ်လေကျွန်တော် setting နဲ့လုပ်ထားတယ်အဲကွေကျော် block ပေးမလဲတက်တဲ့ block ပေးမလဲအညာဘက်ကွေတာဘယ်လိုပေးမလဲပေါ့နော်အဲဒီ sensor ကားတွေတော့တွေ့ပြီးတော့သူကသူ automatic ပြန်ပြီးတော့setting လုပ်တာရှိတယ်နောက်တစ်ခုကဒီဘက် loop ကတော့ဟိုဘက် loop ကို information ပေးတာရှိတယ်အဲ့တော့ဒီ point ကကန့်နေပြီမဲ့လေဒီကြားထဲမှာ problem ရှိ information ရတယ်ပေါ့နော်နောက်ထပ်အများကြီးရှိသေးတယ်အများကြီးရှိသေးတယ်ဆိုတာdata စီကုန်ရတယ်ဒီပုံမှာဖြတ်သွားတဲ့အဲ traffic flow ပေါ့နော်အမှန်တပိုင်းနေ့လည်းပိုင်းညနေပိုင်းဘေးချီမှာ congestion block ကိုများတယ်အဲ့တော့ future ကျွန်တော်တွေ့လို့ရတာပေါ့အဲ့ဒါပဲ infrastructure တချို့ကလည်းကျတော့ဈေး congestion တိတ်များတော့ကျွန်တော်ချက်ချင်းပဲလုပ်နိုင်တော့ဂျပန်ရဲ့ JICA ရဲ့ grant ကိုကျွန်တော်တင်ထားတာ ကျွန်တော်ကဖိနေကတော့ဖြတ်သွားပြီးဟိုဘက်က2020လောက်မှာရမယ်လို့ယူဆပါတယ
်ပြီးနောက်တစ်ခုကျွန်မသတိထားမိတာကအရင်တော့ဆိုရင်ဒီမှာလေကင်းကြောက်တော့တော့မှလူရရက်တာလို့စိုးသွမ်းတဲ့ဟာကြီးကြားရတယ်ဒါပေမဲ့အခု3နှစ်တွင်းမှာလည်းအဲ့ဒါတော့ကျသွားတယ်လို့ထင်နေဆရာသိမကြရအောင်ဒါဝီရောဆရာတို့စနစ်တကျဘယ်လိုဟိုလုံခြုံရေးတာဘယ်လိုများထိမ့်ချုပ်ခဲ့တာလဲဒါဝီ
ဆိုတော့နှစ်ပိုင်းပေါ့နော်တစ်ပိုင်းကတော့အတိုင်းဒေသကြီးနဲ့ဆိုင်နေပေါ့နော်ကျွန်တော်တို့တွေအဲ2018အစပိုင်းလောက်မှာအခုမှရိကအရင်များလာပါလေဘလို့များလဲဆိုတော့ hit and run ပေါ့ဆိုတော့အရစွင်တို့ဆိုလို့ချပါဟုတ်မယ်ဒါပေမဲ့အဓိကကတော့ tablet ပြဿနာပေါ့နော်ဒီစီပြတ်သွားတဲ့လူကသူဘလောက်ပဲရရရိုက်ပြီးတော့သူလူသွားတယ်ပြီးရတော့နေရောင်းနေပြီးတော့ဆေးဝယ်တယ်ပေါ့နော်ဆိုတော့အဲဒါတွေများလာတဲ့အခါမလေးတပြုတ်လုံးအတွက်လုံခြုံရေးစီမံချက်ကြီးချပါတယ်အဲ့တော့အညာတဲ့ကင်းနေပတ်ကင်းနေဝကင်းနေအဲ့ဒါတွေကိုလုပ်တဲ့ပြင်ကိုကျွန်တော်တို့ကဒီစီမင်တာအနေနဲ့ဘယ်လိုရှုထောင့်အကူနိုင်မလဲဆိုတော့ကျွန်တော်စဉ်းစားတယ်အဲ့တော့နည်းနည်းလေးမှောင်နေလုပ်လို့ရတယ်လင်းရင်လုပ်လို့မရဘူးအဲ့တော့ကျွန်တော်ဒီလမ်းလေမီးတိုင်ထွန်းတာရဲ့ဘေးရမီးတိုင်တွေထွန်းတာလည်းအဓိကအဲ့ဒါပေါ့နေ့နဲ့ညနဲ့ဟောပေါ့နော်ခွဲလို့မရအောင်လုပ်တယ်ဒါပေမဲ့လည်းကျွန်တော်တို့နဲ့ lighting system LED lights ရဲ့နောက်တစ်ခုကquality lights ဆိုတော့ opal blue ဘာလို့တုံးတော့အဲလူများအLED 120 watt တရားမီတာစာတက်တာပါတယ်တမျိုးတော့မှဘလို့မှပုံမကုန်ပါဘူးအဲဘာပြောပြော crime ကညမှာဖြစ်တဲ့ crime ပေါ့နော်ဒီ crime ကတော်တော်များများရွတ်သွားပါတယ်ဒီ light လုပ်ပြီးတော့ဟုတ
်ဆရာတို့အတူတူအပြောင်းလဲကိုအလွယ်တကူနဲ့ရခဲ့လို့တော့မယူဆပါဘူးဆရာဆိုတော့ဒီဆရာတို့ဒီအခုလို့ဆောင်ရွက်တဲ့ချိန်မှာကြုံရတဲ့အခက်အခဲရှင်လည်းပြောပြပေးပါအောင်ဆရာ
ဒီချမ်းသာတာရော့သွားတာတဲ့နောက်တစ်ခါဟိုတဘောကကျွန်တော်တို့ဟိုပစ္စည်းရော့သွားတာတော့အရေးမကြီးဘူးပိုအရေးကြီးတာဝန်တန်းနေတဲ့ပြည်သူတွေရဲ့ mindset စီ attitude စီ behavior စီလုံးဝပြောင်းသွားတယ် corruption rate ကကဘာမှအမြင့်ဆုံးဖြစ်သွားတယ် bribery and corruption ပေါ့နော်အဲ့တော့ဟောပေါ့ဒီပြည်သူတွေဘက်ကဟောဘာတွေပြောင်းသွားလဲဆိုတော့ဒီ tax and tariff တွေမပေးချင်တော့အခွန်အခတွေမဆောင်ချင်ဘူးစီကံတွေပြလိုက်နာချင်ဘူးဥပမာအမိုက်နဲ့ပတ်သက်တဲ့စီကံ consolidated စီကံဟိုငွေရောမရှိဘူးဒါတွေနောက်တစ်ခုကဥပမာ bus ကစီးရဲကျွန်တော်ငွေရောဆိုရင်အဲဒူဂျီတွေ့ရကိုယ်ဆောင်တွေ့ရကျွန်တော်ကျင်းထားပေးတယ်အဲတော့ပဲအဲ့ဒီချင်ဘူးမရှိတော့ဘူးအဲအဲ့လိုပဲအဲတခြားလည်းပြောင်းလဲသွားတာလေတော်တော်များများရှိပါတယ်ဒါပေမဲ့ဒီ3နှစ်အတွင်းမှာတော့ကျွန်တော်တော်တော်လေးကြောင်လဲနိုင်ခဲ့ရပေါ့နော်ကြောင်လဲနိုင်ခဲ့ရဆိုတော့ပြည်သူတွေကအထူးသဖြင့်အဝန်တန်းတွေပါကျွန်တော်တို့ကြောင်လဲနိုင်ခဲ့ပါတယ်ဝန်တန်းဆိုတာသူတို့ assignment ပေးရတယ်နောက်တစ်ခုက incentive ပေးရတယ်နောက်တစ်ခုကတော့ punishment ပေးရတယ်ပေါ့နော်ဒါလိုနည်းနဲ့ကျွန်တော်ဝန်တန်းတွေကိုဒီမျိုးစုနဲ့စီဝင်ရပါတယ် appreciation ဆိုတာဟိုတပေါ်ကကျွန်တော် promotion တွေပဲလုပ်မယ်ဆိုရင်လည်းကျွန်တော် competitive နေကိုယ်နဲ့လုပ်တယ်ပြီးတော့ကျွန်တော်ကိုယ်တိုင်ပြန်ကြည့်ချက်ပြီးတော့ကျွန်တော်နဲ့သက်ဆိုင် competitive နဲ့တိုင်ပင်ပြီးတော့မှကျွန်တော်ပေးပါတယ် bus လုံးဝမရှိအောင်ကျွန်တော်ပေးတယ်အဲ့တော့အဲ့ဒီဒီချိန်ကစပြီးတော့နောက်ပိုင်းနေမှာဝန်ထမ်းတွေရဲ့လုပ်ရည်လုပ်ချင်ကြတဲ့စိတ်ကလုံးဝပြောင်းသွားတယ်ဘာတကယ်ပြောင်းလဲသွားတာပါဟုတ
်ကဲ့ဆရာနောက်တစ်ခုကတော့လေဆရာတို့ဒီမျိုးတော်ကြီးတစ်ခုလုံးကိုဒါတိုးတက်ပြောင်းလဲအောင်လုပ်ရတဲ့အချိန်မျိုးမှာမြန်မာနိုင်ငံမှာသဘာဝပတ်ဝန်းကျင်ပြဿနာတွေတော့ကြီးကြီးမားရှိတယ်ဆိုတော့ဒီလိုသဘာဝပတ်ဝန်းကျင်နဲ့လည်းထိခိုက်မှုတိတ်မရှိအောင်မျိုးတော်ကိုဒီတာယာလှပအောင်လုပ်တဲ့နေရာမှာဟိုအခက်အခဲကြုံရတာရှိပါလားဆရာ
အခက်အခဲကတော့ရေနွားကြိုင်ခဲ့တဲ့အခက်အခဲတွေပေါ့နော်အဲသဘာဝပတ်ဝန်းကျင်ကိုထိခိုက်ဆုံးကတော့ကျွန်တော်တို့ကစီပင်ဆိုတော့ဒီအဲဆီလန်စုပြည်ကြီးရတယ်ကျွန်တော်နဲ့ဆိုင်နေအဲ now what environmental legislation is saying air pollution ပေါ့နော်အဲနောက်တစ်ခုက underground water pollution ပေါ့နော်အဲ့တော့အဓိကအဆိုးဆုံးက underground water pollution ပဲဘာလို့လဲဆိုဒီစပုစုံနေဆောက်လိုက်တယ် infrastructure ဆိုပေါ့ you know ဆွဲခဲ့တဲ့ design ကဘာလဲဆိုတော့ဒီစပုစုံကထွက်လာတဲ့ waste water တစ်ချက်ကအရန်ပူပါတယ်နှစ်ချက်ကသူရဲ့ pH က very low pH နောက်သူတွေမှာ beauty theory က4000 5000အဲ့လိုများတယ်အဲဒါတွေတိတ်များတဲ့အခါအဲ့ဒါကိုကျွန်တော်ဒုထောက်ဝီမြစ်တဲ့ကိုတိုင်းရဲ့ဆွဖြစ်တယ်အဲ့တော့ဒီ pipes တွေကဒီ heat နဲ့ pH တန်ကြောင့်ကြာကြာမခံတဲ့ corrosive action ကြောင့် chemicals ကြောင့်လည်းပါတော့ဘောနော် gasket တွေအများကြီးပြတ်တယ်အဲ့တော့စိတ်ုံတိဆောက်မဲ့နေရာအဲဒီစက်ဘူးစုံနဲ့တော်တော်ဝေးတယ် နမိုင်ကျော်လောက်ဝေးတယ်အဲ့ဂျားထဲမှာအဲခဏခဏပေါက်တယ်နော်ခဏခဏပေါက်နေတဲ့ဂျားတွေကဘာလို့ဒီ location ကြီးလဲဆာ location ကြီးတဲ့ရမှာခဲ့တာပေါ့နော် location နဲ့စစ်မှုဆိုဘေးမှာပဲရှိရမယ်ဒါမှမဟုတ်လေကျွန်တော် encourage လုပ်တာအခုပါလို့လဲဆိုတော့ဒီဘောပေါ့ဒီတည်ရင်နဲ့စိတ်ယုံနေဆိုရင်28ဟောရှိတယ်ဆင်းရဲပါတယ်အဲနည်းနည်းချက်တာလေဆိုတော့တော့ကချက်တာလေဆင်းနေမှာပေါ့အဲ့တော့သူတို့အားလုံးစုပြီးတော့သူတို့တဲ့ plan တစ်ခုအခုအဲဇေယုတို့တို့ကဘဝနဲ့ကျွန်တော်ပေါင်းပြီးတော့ကျွန်တော်စူးစမ်းလုပ်တယ်လုပ်တဲ့ကအာ international robot grant ပုံမျိုးအဲ 65% ရတယ်အဲ့တော့အဆောင်နေပြီပြီးကန်နေပြီပေါ့နော်ဒီ green အနေနဲ့ကတော့ကျွန်တော်တို့ကခုနပြောတဲ့လမ်းချဲ့တဲ့နေရာတွေမှာတော့မဖြစ်မနေရှိရတော့ပေါ့နော်အဲ့တော့ကျွန်တော်တောင်းတန်ဟို15ပြည်လောက်မြင့်တဲ့အပြင်ဆိုရင်တော့ကျွန်တော်တို့တခြားနေရာကိုရွှေ့ဆိုင်တယ်အဲဂျုံပီ platform တို့ကအပြင်နဲ့ကိုယ်မှန်မြိုင်အနေနဲ့တော့ကျွန်တော်ရွှေ့ဆိုင်တယ်အဲ့လိုပဲအပြင်ကြီးသွားတာတွေတော့ကျွန်တော်ခေါ်ရပါတယ်ဒါပေမဲ့လည်းပြန်အစားထိုးဆိုင်ဖို့အနေနဲ့လုပ်ပါတယ်အဲ့ဆိုဒီနေ့ခုနမဲ့ရာသီမှာဆိုရင်ကျွန်တော်အပြင်ပြုတ်ပြန်တသိန်း4000ပြုတ်ထားပြီးသားအဲ့ဒါကိုနောက်ထပ်တသိန်း4000လောက်ရအောင်ကျွန်တော်အတူရှင်နေနဲ့ကျွန်တော်လည်းပုံပေါ်ပြီးတော့ကြိုးစားနေတယ်ပေါ့
ဟုတ်ကဲ့ပါဆရာ
ဟုတ်ကဲ့ပါ
ဆောင်ရွက်ခဲ့ရရတော့အများကြီးပါ3နှစ်တာကာလအတွင်
းဟုတ်ကဲ့
အခက်ခဲကြီးလည်းရှိတယ်ဒါပေမဲ့လည်းအများကြီးဟိုအောင်မြင်အောင်ဆောင်ရွက်နိုင်ခဲ့ပြီဆိုတော့လာမယ့်ရှေ့2နှစ်မှာရောဆရာဇန်နီလေးရဲ့တက်တန်းမှာရောဆရာဘယ်လိုကိစ္စတွေကိုအဓိကဦးစားပေးပြီးတော့အပြောင်းလဲကိုဖော်ဆောင်တော့ရှိပါလဲရှင
်အဓိကတွားကျင်တာကတော့ကျွန်တော်တို့က IoT based positivity ဖြစ်အောင်အဲ infrastructure စီအကုန်လုပ်နေတယ်ဥပမာအဲ traffic light ပါဆိုရင်အဲဟိုပေါ်တော့ HIK IVMS for intelligent vehicle management system general cameras it hit are the cameras here violation of the vehicles you detect out so lane change လုပ်တာပြောင်းပြန်ဝင်လာတာ red light ကိုဖြတ်သွားတာလူစောင့်ကြည့်စရာမလိုအဲ့တို့ပဲ fleet management system ဆီလုပ်ထားတယ်အမိုက်ကအရင်ကတော့ GPS tracking ပဲပေါ့နော်နောက်ပိုင်းကျပေါ့သူ assignment ပေးထားတယ်ပေးနေမှာပေးပွင့်ကြောင်းရပါပေးပွင့်ကြောင်းနော်ဘာလဲဘလုကမလဲဒီရပ်ပြီးတော့ဒီလာပြီးတော့အမိုက်ပစ်တဲ့လူတွေကိုစောင့်ပေးပါသူဘလောက်မနက်မနေ့စောင့်နေဘယ်လိုသွားလဲဒီ point မှာရက်မရက်အားလုံးကျွန်တော် check လုပ်လို့ရတယ်အဲဒါပေမဲ့ infrastructure ကကျွန်တော် ongoing process ပဲရှိနေတယ်အဲအခုတော့လောလောဆယ်ခဏအခက်အခဲတွေ့တာပေါ့အဓိက digitalization လုပ်တဲ့အခါမှာadvantage အများကြီးပါအဲ့တော့ကျွန်တော်ကကံကောင်းတာအဲ lift block လို့လုပ်ရတယ်ဘာလို့လဲလူများတွေကြော်ဖြတ်လာတဲ့ system ဆိုကျွန်တော်ကြော်မယ်အခုဆိုရင် mobile payment ကိုကျွန်တော်သွားမယ် card system နဲ့ mobile payment ကိုသွားကျင်တာပေါ့လေအဲဒီလိုပါပဲအများ channel site စီလည်းအများကြီးပဲလုပ်နေတယ်ကျွန်တော်တစ်ခုထပ်ပြောချင်တာကတော့အဲမန္တလေးမြို့ပြီးမြို့ပါတွေပေါ့နော်ဆိုတော့ဒီလမ်းပြီးနေဆိုရင်အခုတူတာအဲ1 billion ဒီပါရှိပါပြီ။ဝေတဘူဘီနော66လမ်းဆိုလဲအသင်္ကာဖောင်ဒေးရှင်းနဲ့လှူတာ2 billion ဘူပါ။အဲကျွန်တော်ဒီလမ်းလေမှာထွန်းမဲ့လမ်းမီတိုင်း project ကပြီးသွားပြီ။ရက်ကွက်တွေမှာထွန်းမှုဟာနေရက်ကွက်တွေတည်းကျတော့ကိုရက်ကွက်တက်ကိုလာလှူရတယ်။အဲတော့အဲကျွန်တော်ကဘယ်လိုခေါ်မလဲ။မာလမျိုးကအဲ7တခုနဲ့ပြီးတာမဟုတ်ပါဘူး။ဂျန်တဲ့ဌာနဘောင်းစုနဲ့လည်းကျွန်တော်ကချိန်ဆက်ရှိပါတယ်။အတူတူပြန်တွေ့ဥချိုးယူစီဌာနပေါ့နော်အဲနောက်အဲ NGO စီနဲ့ကျွန်တော်တို့လည်းအများအားဖြင့်ဆက်သွယ်ရှိသူပဲအဲဟောပေါ့နော်ကြီးသူတွေနဲ့လည်းအများအားဖြင့်ပူးပေါင်းမှုရှိပါတယ်အလိုအားတစ်စီတစ်လုံးနဲ့ပါဟု
တ်ကဲ့ပါဆရာကျေးဇူးများတင်ပါတယ်ဆရာဘုလိုဖြေကြားပေးတာ
မခင်ဖြူထွေးစီစဉ်တင်ဆက်ပေးခဲ့တဲ့မြန်မာဒီမိုကရေစီရည်စွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 16 19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်မေလ12ရက်တနင်္ဂနွေနေ့ည VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။လိုင်းဒိုမီတာ25 32 51အခုလိုစနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလမ်းမီတာ190ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းအစီအစဉ်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့မြန်မာပြည်ကပေးစာကန္တာအစဒီကနေ့ကြာရောက်တဲ့အမေများနေ့အထူးအစီအစဉ်တို့ကိုနားဆင်ကြရမှာပါ။အဲဒီနောက်ထူးခြားစံပြသတင်းများအစီအစဉ်ကိုလည်းပုံမှန်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုရင်ဆုံးသတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်။မတ်မြသတင်းအောင်ကကူညီတင်ဆက်ထားပါတယ်ရှင
်။ပြီးခဲ့တဲ့မေလ10ရက်နေ့ကကျင်းပခဲ့တဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာတနင်္သာရီတိုင်းကော့တောင်းမြို့နယ်က NLD အမတ်ဦးခင်စော်ကထူးခြားတဲ့မေခွန်းတစ်ခုတင်သွင်းခဲ့ပါတယ်။သူမေခွန်းကတော့လွတ်တော်ကိုယ်စားလှယ်များ၏လှုပ်ရှားမှုများအပေါ်စစ်ဘက်ဆိုင်ရာလုံခြုံရေးစာရဖအဖွဲ့များ၏ဆောင်ရွက်ချက်များသည်ဥပဒေနှင့်ညီညွတ်ခြင်းရှိမရှိဆိုတာပဲဖြစ်ပါတယ်။တကယ်တော့ဒီပြဿနာဖြစ်နေခဲ့တာအချိန်တော်လေးကြာမြင့်ခဲ့ပြီးအခုမှလွတ်တော်တွင်မေခွန်းအဖြစ်ရောက်လာတာပါ။သူ့ရဲ့မေခွန်းဟာတိုင်းပြည်မှာအရေးကြီးဆုံးပုဂ္ဂိုလ်တွေလို့သတ်မှတ်နိုင်တဲ့ရွေးကောက်ခံဥပဒေပြုအမတ်တွေရဲ့အခန်းကဏ္ဍနဲ့သူတို့အပေါ်စစ်ဘက်ဆိုင်ရာကဘလို့သဘောထားနေသလဲတပ်မတော်ကအရက်ဘက်စစ်ဘက်ဆက်ဆံရေးကိုဘယ်နည်းဘယ်ပုံပုံဖော်နေသလဲဆိုတာကိုမေးလိုက်တဲ့မေခွန်းလည်းဖြစ်ပါတယ်မေခွန်းနဲ့ပတ်သက်ပြီးဦးခင်စောဘာပြောသလဲဒါကိုကာကွယ်ရေးဝန်ကြီးဌာနဘက်ကဘလို့ပြန်ဖြေသလဲဒီကိစ္စလက်ရှိမြန်မာနိုင်ငံရဲ့အခြေအနေအပေါ်ဘလို့သက်ရောက်မှုရှိနေသလဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်ဂုရုပတ်အဲ့ဒီကြောင်းဆွေးနွေးတင်ပြသွားပါမယ်
လွတ်တော်တွင်မှ NLT အမတ်ဦးခင်စောပြောတာကသူတို့အနေနဲ့လွှတ်တော်နားချိန်မှာကိုမဲဆန္ဒနဲ့ကိုသွားမဲဆန္ဒရှင်တွေနဲ့တွေ့ဆုံပြီးလွှတ်တော်အတွေ့အကြုံရှင်းနေတာဒေသဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေဖိတ်ကြားလို့အခမ်းအနားတွေအစည်းအဝေးတွေတက်ရောက်ရတာစတာတွေကိုဆောင်ရွက်ရတဲ့အကြောင်းဒီလိုဆောင်ရွက်တဲ့နေရာမှာစစ်ဖက်ဆိုင်ရာလုံခြုံရေးစာရဖတ်တပ်ဖွဲ့ဝင်တွေကနေအမတ်တွေရဲ့လှုပ်ရှားမှုကိုစောင့်ကြည့်တာတည်င်းရယူတာအတန်ဖန်းတာဓာတ်ပုံရိုက်ယူတာတွေလုပ်တယ်လို့ဆိုပါတယ်ဒီနေရာမှာအာဏာပိုင်တွေနဲ့အတူတက်ရတဲ့အစည်းအဝေးတွေအခမ်းအနားတွေမှာဒီလိုလောက်တာပြဿနာမရှိပေမဲ့လွှတ်တော်အမတ်တွေနဲ့သူ့မဲဆန္ဒရှင်တွေတွေ့ဆုံပွဲလူမျိုးမှာစောင့်ကြည့်တာတည်င်းယူတာဓာတ်ပုံရိုက်တာအတန်ဖန်းတာမျိုးတွေကတော့မဲဆန္ဒရှင်တွေရောအမတ်တွေကိုယ်တိုင်မှာလွတ်လပ်မှုမရှိသလိုလုံခြုံမှုမရှိသလိုတရားဥပဒေမရှိသလိုခံစားနေရတယ်လို့ဆိုပါတယ်ဒီလုပ်ရက်တွေဟာ2019ခုနှစ်ကပြတန်းခဲ့တဲ့နိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေနဲ့ရောညီညွတ်ပါရဲ့လားဆိုပြီးတော့မေးခွန်းထုတ်သွားခဲ့တာဖြစ်ပါတယ်
။ဒါနဲ့ပတ်သက်ပြီးကာကွယ်ရေးဒုဝန်ကြီးဗိုလ်ချုပ်မြင့်နယ်ပြန်ဖြေတာကအမတ်တွေအနေနဲ့သူတို့အလုပ်သူတို့လုပ်တာပွင့်လင်းမြင်သာမှုရှိရှိလုပ်နေတာသာဖြစ်တယ်။စာရဖတ်တွေကလည်းသက်ဆိုင်ရာနေပြည်တော်ကနိုင်ငံရေးစီးပွားရေးလူမှုရေးဘာသာရေးနဲ့ဒေသဖွံ့ဖြိုးရေးထူးခြားသတင်းရယူတာမျိုးပဲဖြစ်ပြီးအမတ်တွေကိုပုဂ္ဂိုလ်ဆိုင်ရာစောင့်ကြည့်သတင်းရယူခြင်းမျိုးမဟုတ်တဲ့အကြောင်းတကြောက်ဆာဖအဖွဲ့ဝင်တွေရဲ့ဆောင်ရွက်ချက်တရားဥပဒေချိုးဖောက်ရာမရောက်ကြောင်းဖြေကြားသွားခဲ့ပါတယ်။အခုလိုအလားတူပြဿနာမျိုးအရင်သမရဦးသိန်းစင်အစိုးရလက်ထက်ကလည်းရှိခဲ့မှုပါတယ်။အဲ့ဒီချိန်ကအေယာဝတီတိုင်းလွှတ်တော်ဥက္ကဋ္ဌဖြစ်တဲ့အငိမ့်စားဒုဗိုလ်ချုပ်ကြီးဟောင်ဦးဆန်းစင်ဟာခုလိုပဲဆာဖအဖွဲ့ဝင်တွေရဲ့တကောက်ကောက်လိုက်တာခံရပါတယ်။ဒါရီမကဦးဆန်းစစ်ပြန်သွားပြီးနောက်ပိုင်းသူတဲခိုခဲ့ရာကလူတွေသူတွစ်ဆုံခဲ့သူတွေကိုစာအဖကပြန်စစ်ဆေးမေးမြန်းတာလုပ်ခဲ့လို့အဲ့ဒီပြဿနာအေယာဝတီတိုင်းလွှတ်တော်တဲ့အထိရောက်ခဲ့ပါသေးတယ်။နောက်ပိုင်းအားလုံးသိကြပြီးဖြစ်တဲ့အတိုင်းတိုင်းလွှတ်တော်ဥက္ကဋ္ဌကနေသာသနာရေးဝန်ကြီးဖြစ်သွားတဲ့ဦးဆန်းစစ်ဟာကြက်သိန်းတရာမရှိတဲ့ငွေကြေးကိုမလျော်မကန်လုပ်မှုနဲ့ထောင်ဒဏ်နှစ်ရှည်ချမှတ်တာခံလိုက်ရပါတယ်။
ဒီနေရာမှာတကယ်မေးခွန်းထုတ်ဖို့လိုတာကစာရဖအဖွဲ့ဝင်တွေကိုတက်မတော်ခေါင်းဆောင်တွေကပေးအပ်ထားတဲ့တာဝန်မှာဗိုလ်ချုပ်မြင့်နွယ်ရဲ့အဖြေမှာသူတို့တာဝန်ဟာသက်ဆိုင်ရာနေမီတွေကနိုင်ငံရေးစီးပွားရေးလူမှုရေးဘာသာရေးနဲ့ဒေသဖွံ့ဖြိုးရေးကိစ္စကိုစောင့်ကြည့်စုံစမ်းထောက်လှမ်းဖို့ဆိုတဲ့သဘောတွေ့နိုင်ပါတယ်။တက်မတော်တရက်အတွက်ဒီကိစ္စတွေစုံစမ်းထောက်လှမ်းဖို့လိုသလားမေးခွန်းထုတ်စီရပါ တကယ်တော့အရင်ကစစ်အာဏာရှင်အစိုးရလက်ထက်တုန်းကအတိုက်ခံနိုင်ငံရေးအဖွဲ့အစည်းတွေနဲ့အတိုက်ခံနိုင်ငံရေးသမားတွေကိုဖိနှိပ်ချေမှုန်းမှုစစ်ထောက်လန်ရေးအဖွဲ့ဖွဲ့စည်းတာဝန်ပေးရခဲ့တယ်လို့စစ်ထောက်လန်ရေးအဖွဲ့ကိုဖျက်သိမ်းပြီးနောက်ပိုင်းစရဖအဖွဲ့ကိုဆက်ပြီးတော့အမွေဆက်ခံခိုင်းတဲ့သဘောဖြစ်နေပါတယ်အရင်ခေတ်အခါကစစ်အစိုးရတရအနေနဲ့အတိုက်ခံအဖွဲ့အစည်းနိုင်ငံရေးသမားတွေကိုကင်တွယ်ဖို့ဒီလိုလုပ်ငန်းလုပ်တာကိုနားလည်နိုင်ပေမဲ့ဒီကနေ့ NLD ပါတီကိုယ်တိုင်အစိုးရဖြစ်လွှတ်တော်ကိုလည်းလွှမ်းမိုးထားနိုင်တဲ့အခြေအနေအောက်မှာတပ်မတော်ကဖွဲ့စည်းပေးထားတဲ့စာရဖအဖွဲ့ရဲ့ဒီနိုင်ငံရေးရည်ရွယ်ချက်ပါတဲ့လုပ်ရဟာအမျိုးသားပြန်လည်ရင်ကြားစီရေးအတွက်စိုးရင်စရာကောင်းတယ်လို့မေခွန်းထုတ်ရမယ့်ကိစ္စလည်းဖြစ်နေပါတယ်။ဒါနဲ့ပတ်သက်ပြီးတကောင်းနိုင်ငံရေးသုတေသနအဖွဲ့ရဲ့ဒါရိုက်တာကိုရဲကနိုင်ငံရေးသမားကြီးဦးတင်မောင်ဝင်းရေးသားတဲ့နိုင်ငံရေးသမားနဲ့ကျွန်တော်စာအုပ်ပါ1960ရွေးကောက်ပွဲအပြီးဥနုရဲ့ပါထစာပါတီအနိုင်ရပြီးအခြေအနေနဲ့နှိုင်းရှင်တဲ့ကြောင်းသုံးသပ်ပြပါတယ်။ဒီအချိန်ကစစ်ထောက်လန်းရေးဟာနိုင်ငံရေးသမားတွေလွှတ်တော်အမတ်တွေနဲ့အစိုးရအဖွဲ့ဝင်တွေပါမကြံသတင်းလိုက်ယူတယ်ဆိုပြီးနောက်ကတကောက်ကောက်လိုက်ခဲ့ကြကြောင်းအဲ့ဒီလိုအခြေအနေကြောင့်နိုင်ငံရေးသမားတွေလွှတ်တော်အမတ်တွေတင်မကအစိုးရအဖွဲ့ဝင်တွေပါအနေကျုံခဲ့ကြကြောင်းနောက်ပိုင်းဗိုလ်ချုပ်ကြီးနေဝင်စစ်အာဏာသိမ်းတာနဲ့အဆုံးသတ်သွားကြောင်းသတိပြုစရာဖော်ပြထားပါတယ
်ပြောရရင်မြန်မာနိုင်ငံဟာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့ကြိုးစားနေပြီးဒါကိုတပ်မတော်ခေါင်းဆောင်တွေကလည်းမငင်းပယ်ပါဘူးဒီမိုကရေစီစနစ်ဆိုတာပြည်သူလူထုရွေးချယ်တဲ့သူတွေဥပဒေပြုအုပ်ချုပ်တဲ့စနစ်ဖြစ်ပြီးပြည်သူလူထုကိုယုံကြည်ဖို့လိုပါတယ်ဒါကြောင့်တပ်မတော်ခေါင်းဆောင်တွေအနေနဲ့ပြည်သူလူထုကိုရောပြည်သူလူထုကရွေးချယ်တင်ပြောက်လိုက်တဲ့ဥပဒေပြုအမတ်တွေအစိုးရအဖွဲ့ဝင်တွေကိုပါယုံကြည်သင့်ပါတယ်တပ်မတော်ခေါင်းဆောင်တွေအနေနဲ့ကိုယ့်ရဲ့အင်အားတွေကိုပြည်သူလူထုလုံခြုံရေးနဲ့နိုင်ငံတော်လုံခြုံရေးကိစ္စတွေမှာပူပြီးအာယုံစိုက်သင့်တယ်လို့စာရဖကိုပေးထားတဲ့တာဝန်တွေနဲ့ပတ်သက်ပြီးပြန်သုံးသပ်သင့်ပါကြောင်းတင်ပြလိုက်ရပါတယ
်ဦးစည်သူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္လာနေ့မနက်ပိုင်းမှာလည်းနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ပါတယ်ရှင်အခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်ဆွေးနွေးကမ်းမှုကိုဖိတ်ခေါ်ပါရစေရှင်
တော်ရှိမှာပြပြည်သူအောင်နေပြီးတော့ရွေးချယ်တဲ့လွှတ်တော်ကုစလေတွေကိုစာရဖစစ်ဖက်ထောင်လိုင်းကြီးကလိုက်လံစောင့်ကြည့်သတင်းယူနေတဲ့ပေါ်ပြီးခဲ့တဲ့သတင်းပတ်တုန်းကလွှတ်တော်မှာဘေးကွန်းထွက်လာတာနဲ့အတူပဲတာမန်လူလူကြားထဲမှာလည်းစစ်ထောင်လိုင်းကြီးတွေရဲထောင်လိုင်းကြီးတွေရဲ့လုပ်ရက်တွေနဲ့ပတ်သက်ပြီးတော့မေးကွန်းထုတ်เสียဖြစ်လာပါတယ်လွှတ်တော်မှာပြရန်ပြီးသားနိုင်ငံသားများ၏ပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ရေးဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေအရဆိုလို့ရှိရင်ပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကိုထိခိုက်စေနိုင်တဲ့နောက်ရောင်ခံလိုက်တာစုံစမ်းထောက်လန်းတာတွေကိုကန့်သက်တားမြစ်ထားပါတယ်။ဒါကြောင့်မလို့လက်ရှိထောက်လန်းရေးအဖွဲ့အစည်းအသီးသီးဟာဒီဥပဒေကိုလိုက်နာဆောင်စည်းမှုရှိပါရဲ့လား။ကျွန်တော်တို့ VA Threat ရှင်တွေကြားမှာရောဒီအခုလိုမျိုးဒီဥပဒေနဲ့ပတ်သက်လို့ချိုးဖောက်ခံရတဲ့အတွေ့အကြုံမျိုးတွေရှိပါသလား။အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများလူတွေ Threat ရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကွန်းကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
အင်္ဂါညတိုက်ရိုက်လေလိုက်မှာပါဝင်ဆွေးနွေးလဲကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုဆက်ပြီးတော့ဒီကနေ့မေလ22ရက်နေ့မှာကြာရောက်တဲ့မိခင်များနေ့အတွက်မအေးသနာကျော်ရဲ့အထူးစီစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒါကတော့အမေတို့ပေးစာများအစီအစဉ်ဖြစ်ပါတယ်။မအေးသနာကျော်ရဲ့အစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
။ချစ်တဲ့အမေ1000နေကောင်းပါစေ။ချစ်တဲ့အမေစိတ်နှလုံးချမ်းမြေ့ပါစေ
။မင်္ဂလာပါရှင်။မိခင်ဆိုတာလူတိုင်းဥထိပ်ထားတဲ့ပုံကိုဖြစ်ပါရင်အဲ့လိုမျိုးမြင့်မြတ်တဲ့မိခင်တွေကိုအထိတ်မှတ်ထားပြီးတော့ကွန်ပျူတာတွေလည်းဘာသာပေါင်းစုံယဉ်ကျေးမှုပေါင်းစုံမှာတွေ့ရတာပါဒီနေ့မေလ12ရက်နေ့တနင်္ဂနွေနေ့ကအမေရိကန်ပြည်အောင်စုမှာမိခင်မြတ်တာကိုအထူးအောက်မေ့ကွန်ပျူတာမိခင်များနေ့ဖြစ်ပါရင်ဒီတော့ဒီမိခင်များနေ့မှာ VOA တစ်ချစ်ပြိတ်သက်တွေကိုယ့်ရဲ့မွေးသမီးခင်ဒါမှမဟုတ်ကိုယ့်ဘောမှာမိခင်လိုပဲကြီးစုဆောင်လျှောက်တဲ့သူတွေရဲ့ကျေးဇူးနဲ့မေတ္တာတရားတွေကိုအမှတ်တရစကလုံးတွေနဲ့ရေးဖွဲ့ပြီးတော့မိခင်မေတ္တာကိုဖော်ကျူးဝေမျှလာပါတယ
်။
ဒီလောကကြီးမှာအမေမရှိတဲ့လူသားတယောက်မှမရှိပါဒါကြောင့်မလို့အမေတွေအားလုံးစိတ်ရဲ့ကျန်းမာခြင်းကိုယ့်ရဲ့ချမ်းသာခြင်းနဲ့ပြည့်စုံကြပါစေဆိုပြီးတော့ Facebook သောရရှင်ကြောကြောမိခင်တွေအားလုံးကိုဆုတောင်းပေးလာပါတယ် Facebook ကသောရရှင်နောက်တရကျွန်တော်နာမည်ကိုထွေးသားများကိုကူစားပြုတဲ့အမေအတွက်ပါဆိုပြီးတော့ရေးဖွဲ့လာတဲ့စာတို့လေးကတော့ကိုလလွယ်ဆယ်လပွားတင်းမင်းနဲ့ညားခဲ့တဲ့ဒီအမေအသက်ပင်သေးပါစေဝိညာဉ်တွေပျောက်ကျွေမတတ်တလက်လက်နဲ့ခံစားသားလာမသိရှာမိမိဝေနာအဖြေရှာမရတဲ့ဒုက္ခပြုတ်ကြမတန်ပါပဲကွယ်နေမင်းရဲ့ကွယ်ဒီတောင်ဆွေမှာဇရာအိုထောင်းတော်လဲသားအတွက်ပဲစီရဂရေကရာမကားတဲ့ဒီကျေးစုဆက်လို့မကုန်ဘူးအထူးပြောစရာမရှိအသိပညာဗလာနတ်တိပဂတိဖြူစင်တော်ဝင်တဲ့အမေအနန်းအမြဲလွမ်းပါတယ်အမေရေလောကကိုရောက်လာခြင်းကစပြီးတော့အခုချိန်ထိအကျွမ်းမဲ့မေတ္တာတွေကိုအမြဲတမ်းပေးနေတဲ့မိမိဒေါ်ကျော့တာကိုချစ်ပါတယ်။မိမိစိတ်ချမ်းသာကိုကျမ်းမာစွာနဲ့အမြဲတမ်းနေကောင်းပါစေလို့အဝေးရောက်သားမောင်နှံကဆုတောင်းပါတယ်။ကဘာဝကမိခင်တိုင်းနဲ့မိခင်တွေကိုပြုစုစောင့်ရှောက်နေသူတွေအားလုံးစိတ်ချမ်းသာကိုကျမ်းမာပါစေလို့အဝေးကနေမိခင်အတွက်ဆုတောင်းပေးလာပါတယ်။အမေရိကန်ပြည်အစမေရီလန်ပြည်နယ်မှာနေတဲ့တမီးလေးရွှွှွှန်ကလည်းမေမေလွယ်လွယ်ကိုတိတ်ချပါတယ်ဆိုပြီးတော့သူ့ဘေဘေကတဆင်ပြောလာတာပါငားထိတ်စီနာရောက်နေတော့တားတယောက်ကြီးလွမ်းခြင်းလို့ကောင်းစင်တက်ပြီးတော့အမေမြစ်တာဖော်ကျူးတဲ့စားရှိရှိတစောင်းရေးလာစုကတော့သရရှင်မျိုးထွန်းဦးဖြစ်ပါတယ
်ကျွန်တော်အမေအတွက်လိန်မာသောတားတယောက်မဖြစ်ခဲ့ဘူးဒါပေမဲ့အမေအတွက်တော့ကရောက်ရမယ့်အချိန်ဤအ ਨੇ ဆုံးဖြစ်အောင်ကြိုးစားခဲ့ပါတယ်ချိန်ဤဇိုးရင်ဆန်ရခြင်းဘဝနှိမ့်ချခြင်းများမှာအမေစီကိုပြန်မလာခဲ့ဘူးပြန်လာခြင်းမူအမေပြန်လာရင်ကျွန်တော်အတွက်အမေစိတ်ညစ်ရမှာကိုမမြင်ခြင်းခဲ့ဘူးမမြင်ရဘူးအမေကိုတော့ကမရောက်စေခြင်းမူကျွန်တော်ငငယ်ကစာရီအများကြီးဖတ်နိုင်အောင်စာဖတ်ခြင်းစေဖြစ်ပေါ်စေအောင်ခြေနေတွေဖန်တီးပေးခဲ့တာတွေအတွက်ကျေးဇူးတင်စကားကိုတကူးတကပြောခြင်းမိပါတယ်အမေကျေးဇူးတင်ပါတယ်မမေစာရီအများကြီးဖတ်ခြင်းနဲ့ဖတ်နိုင်တဲ့ညစစ်စ်အမေရဲ့မြင်ငယ်လေးလည်းအရွယ်ရောက်တော့မယ်အမေကျွန်တော်သူ့ကိုအနည်းငယ်ဆောင်ရှောက်မှုမပေးနိုင်ပေမဲ့ကိုကိုကိုယုံကြည်မှုရှိစေနိုင်မှုအကောင်းဆုံးစိတ်ခွန်အားတွေဖြည့်ဆည်းပေးနိုင်ခဲ့ပါတယ်။အမေရှိရာရက်မှာကျွန်တော်အတွက်စစ်စေးရဲစရာခြေနေမျိုးတွေသတင်းစကားတွေဖြစ်အောင်ကျွန်တော်မနေပါဘူးမမေ။အမေမျက်နှာပွင့်လန်းစေရမယ်။အမေစိတ်ချမ်းသာစေရမယ်။အလုပ်တွေကိုပဲကြိုးစားလုပ်ပါတယ်။ငွေတော့တဲ့ရင်များမှာအမေစီကိုခဏကျွန်တော်ပြန်လာပါမယ်
။အဝေးရောက်သမီးအမေရိကန်ကခင်ခင်အလန်ကတော့အမေတားလေးရောက်သမီးနှစ်ယောက်မွေးခဲ့တဲ့အမေ။သမီးတွေထက်တားတွေကိုပိုချစ်တယ်။ပိုအားထားတယ်။ကလေးမွေးရင်လည်းတားလေးတွေပဲလိုချင်တယ်လို့တဖွားဖွားပြောခဲ့တဲ့အမေအမေကတားတွေကိုပိုချစ်တယ်လို့သမီးကြီးကစကားနာထိုးတိုင်းအပြုံးနဲ့မငင်းခဲ့တဲ့အမေကျမတို့အမေဟာသူ့တားလေးတွေမနှိုးတော့အိတ်ချင်းနဲ့အိပ်ပျော်သွားကြချင်းသူကအပြုံးမပြတ်ပြန်ကျမအမေဟာတိတ်ကိုရဲရင်တယ်တိတ်ပြီးတော့မျိုးတိတ်နိုင်တယ်တိတ်အားတင်းထားနိုင်တယ်အမေကိုကြည့်ပြီးတော့ကျမကိုယ်တိုင်ခွန်အားယူခဲ့ရတယ်အားပြန်မွေးခဲ့ရပါတယ်ဖခင်ဆိုတဲ့ရွှေတောင်ကြီးပြိုခဲ့ရပါမယ်ကောင်းငင်ကြီးလိုမိမိကအမိုးအကာပေးမြစ်တာနဲ့လွှမ်းခြုံပေးနိုင်တော့မယ်အမေကျမ်းပါပါစေအမေစိတ်နှလုံးငြိမ်းချမ်းစွာနဲ့တရားအားထုတ်နိုင်ပါစေအမေဟာကျမရဲ့ကောင်းငင်ပါမိမိအမေသမီးကြီးအမေဖြစ်စေခြင်းတဲ့အတိုင်းအပြုံးမပြည့်အလုတ်ဆက်လုံနေမှာပါလူသားတို့အတွက်ကဘာကြီးအတွက်ကိုယုံကြည်တဲ့ရည်တည်ခြင်းနဲ့ဘဝကိုခီးဆက်နေဦးမှာပါအမေအမေရိကန်ကခင်ခင်လဲစာရေးလာပါတယ်ကင်းပြင်းတဲ့တန်တော်မြို့နယ်လိပ်သူကမိမိဒေါ်ချူချူမြင့်တွေအမတ်တရားစာလေးရေးပို့လာသူကတော့မိမိချစ်အဝေးရောက်ချစ်သမီးကြီးဖြိုးဝေစာနှင်းခေါ်မိမိနဲ့ချစ်သမီးငယ်အေးတီရာမိုးတို့ပဲဖြစ်ပါတယ်
။မိမိနေကောင်းလားကျမ်းမာရေးကိုပြုဆိုင်ပါမိမိကိုအရန်လွမ်းနေအရန်နဲ့ချစ်ပါတယ်။လေလာ၁၂ရက်နေမှာကြာရောက်တဲ့အမေများနေလို့ဆိုပေမဲ့နေ့တိုင်းလူလူဟာသမီးတို့အတွက်ကအမေများနေပါပဲ။မိမိရဲ့မြစ်တာခါအတူမရှိတဲ့နှလုံးသားအမုန်းမရှိတဲ့ချစ်ချင်းတွေနဲ့အပြုံးမပြတ်ပဲနှွေးထွေးတဲ့မေတ္တာအစင်မြဲပေးနိုင်တာမိမိပါပဲမိမိရဲ့မိမိရဲ့မေတ္တာဟာကြီးမားလွန်းလှပါတယ်မိမိရဲ့မိမိပျော်ရွှင်ပါစေမိမိစိတ်ချမ်းသာပါစေကိုကျမ်းမာပြီးတော့အသက်ရှိပါစေမိမိကိုချစ်တဲ့တာတာနဲ့မိမိတို့နဲ့အစင်ထာဝရပျော်ရွှင်ပါစေမိမိရဲ့
ဘူပြင်းနဲ့တော့ကားရီကြတဲ့သမီးရဲ့ရှိမှအပြုံးချွေနိုင်တော့မေအ she got me quick up below con up in the days of God with a pure day to me and me when you're in babu some pita she lily
ta po ma tha de chno a mi မိခင်မြတ်တာအကြဖြစ်ရလေတခုမိများနေမှာအားလုံးနဲ့ဝေမျှခြင်းပါလေဆိုတော့စာရေးလာတဲ့သူကတော့တော်ရရှင်ကျော်ဝနာဖြစ်ပါတယ
်ထောက်ကူကကုဇက်တခုနဲ့ကျွန်တော်တည့်အချင်းထောက်မှာကျင်းချခံရတော့ကအမိထောင်းစားလာတွေ့ပါတယ်အစ်စိန်ထောင်းကနေပြီးတော့တည့်ထောင်းကိုပြောင်းရွှေ့ခံပြီးတော့ပထမဆုံးခောက်လဲဖြစ်ပါတယ်ထောင်းစားကန်းထဲမှာဆူညံနေတဲ့စကားသံတွေနဲ့တူတန်စကားနှစ်ထပ်ကြားကအမိမျက်ရည်စားတွေနဲ့ကျွန်တော်ကိုပြုံးပြပြီးတော့ตาหนีกองล่ะอศีลีลาสู่တော့မိလာတဲ့အမိရဲ့အမှုရာဒေသန်တွေကကျွန်တော်တို့အစမ်းတကြေတော့မဟုတ်တော့ပါဘူးနောက်ဆုံးချင်းစီလို့ခေါလောက်ထူတန်ကြားတဲ့အခါမိမိဘူးကမှာตาနာမည်နဲ့ပတ်စံအပ်ခဲ့လို့ရတယ်ตาလူရလို့ရှင်ယူသုံးလို့ရတာပေါ့ဆိုတော့အေးตาအမိငွေ900အပ်ခဲ့မယ်လို့ဆိုပြီးတော့နှုတ်ဆက်ထွက်ခွာသွားခဲ့ပါတယ်ကျွန်တော်တို့ဒီဖြစ်ရလေးကတိုက်ထဲပြန်ရောက်တော့ပြီးဆုံးသွားခဲ့ပြီမဲ့အမိတို့ကတည့်ရက်ကနေပြီးတော့ဘကူးထီပြန်ရမယ်လန်ခီးတလျှောက်အခက်အခဲများစွာကိုရင်ဆိုင်တော့ခဲ့ရကြောင်းကျွန်တော်ထောက်ကပြန်လို့ပြီးတော့အမှန်မထင်ရှီအောင်နှောင်းဖြစ်တွေပြန်ပြောကြတော့မှသိခဲ့ရတာပါ။တားကြီးတားကိုလာတွေ့ပြီးတော့ပြီးကနေပြီးတော့ဘကူးကိုယထားစီးတာတားတငယ်ချင်းကောင်းလေးနဲ့အမိတွေ့တယ်။သူကအမိကိုလာနှုတ်ဆက်တာသိချာကြည့်တော့မှအမိမှတ်မိတယ်။အဲ့ကောင်းလေးကယထားပေါ်မှာကြက်ကြော်နဲ့ထမင်းတုပ်ရောင်းနေတာလေ။အမိကိုတပွဲကျူးသွားတယ်။အမိမှာဝမ်းသာလိုက်တာတားရင်မရှိနိုင်တော့ဘူးဆာဆာနဲ့ချက်ချင်းကိုစားလိုက်တော့တယ်။အမေရဲ့အဲ့လောက်စားနေတာတခုခုအစာပြီးဝက်စားထားလိုက်ပေါ့လို့ဆိုတော့အမေမျက်နှာပြုံးရည်ပြီးတော့တားရဲ့တားကိုတွေ့ပြီးတော့ထောင်ဘူးဝမှာအပ်ခဲ့တဲ့ငွေကအမေပါလာတဲ့အထက်မှာကုန်တော့ဖြစ်သွားပြီလေမထူတော့ဘူးဆိုပြီးတော့ပြီးထီရောက်အောင်သွားပြီးပြီးကနေပကူကားသမားအကျိုးအကြောင်းပြောစီမယ်လို့ဆုံးဖြတ်လိုက်တာလွဲကျင်တော့ကားကမရှိတော့ဘူးထွက်သွားပြီယထာစီမယ်လို့တော့ယထာကမနဲ့မှထွက်မှာအဲ့ဒါနဲ့အမေတက်ခုကတခုစတိုလိုလိုအခန်းလေးထဲမှာတောင်းတောင်းပန်ပန်နဲ့ပြောဆိုခွင့်တောင်းပြီးတော့တညတာအိတ်ခဲ့ရတယ်မနေ့ယထာစီတော့ရှိသမျှပစံအကုန်ပဲရေတောက်စရာတော့မှမကြံတာသားကြီးလို့သူ့ဖြစ်ကိုကြီးမောပြီးတော့ပြောပြနေတဲ့အမေမျက်နှာပဂရိကြည်လည်နေတာဘာရောမှမရှိတာဒီကနေ့ဒီစာကိုရေးတဲ့အထိပြန်မြင်အောင်မိနေပါတယ်ကြားလိုက်ရတဲ့ကျွန်တော်တော်တော်နှလုံးတွေကြည်ကွဲမတက်ခံစားလိုက်ရပါတယ်ဒါလေးကကျွန်တော်ဘဝတစ်လျှောက်ကျွန်တော်အမေနဲ့ပတ်သက်တဲ့အဖြစ်ပြက်ပေါင်းများစွာတွေကတခုပါမိခင်ကျွန်တော်မအီလိုမျိုးမိခင်ဒီတိုင်းဟာသူ့ရဲ့သားသမီးပုံမှာထားတဲ့မေတ္တာတရားဟာအမေထက်မတိုင်အောင်မှအမေထက်တော့ရော့ကြပါမဟုတ်တာကျွန်တော်ယုံကြည်မိပါတယ်ကျွန်တော်အတွက်တော့အမေများနေရလို့သတ်မှတ်ထားတဲ့နေတာမဟုတ်နေတိုင်းဟာအမေနေရဖြစ်တယ်ဆိုတာအကျိုးကြောင့်တက်ဆိုင်လို့ပြောချင်ပါတယ်ခင်ဗျာ
ဝါရှင်တန်ဒီစီကသမီးမရဇယံကလည်းကယ်လီဖိုးနီးယားကမိမိဒေါ်မြမာလာကျော်ကိုအမေများနေမှာလက်အုပ်ချီမှုကြတော့ပါရင်မိမိကျမ်းမာပျော်ရွှင်အသက်ရကြော်ရှိပါစေနဲ့ရတော့ကအမေဒေါ်နုနုအတွက်စာရေးလာသူကတော့အဝေးရောက်ကားကြီးဖြစ်ပါရင
်လှုပ်ချင်တာလှုပ်ပီပီတီတီနေခဲ့တဲ့ကျွန်တော်ရောက်ရပေါက်ရတဲ့အထိအမေလိုက်တွေ့တယ်လိုအပ်တာတွေဖြည့်ဆည်းပေးတယ်တွေ့တိုင်းအပြုံးနဲ့နှစ်သိမ့်အားပေးခဲ့တယ်မိသားစုဒုက္ခတွေကိုမငြီးမငြီးကြောပိုးခဲ့တယ်သူများတွေကျွန်တော်ကိုသားဆိုးလို့အပြောတောင်လက်မခံပါဘူးအရန်လိမ်မာလုံးလို့ခုလိုဖြစ်တာလို့ပဲခြေပါခဲ့တယ်သားဘက်ကယုံလို့ပုံရက်ခဲ့တဲ့အမိပါအခုချိန်အမေစီကထတ်လို့ကျင်တာတောင်းရင်သိအပ်တာကြီးသွားမလားပဲဒါမဲ့တောင်းမရစီသားအတွက်ကျမ်းမာအောင်နေပေးပါမိမိမိမိနေကောင်းပါစီ
နေ့စဉ်ကပောင်းမှာဖြစ်ပျက်နေတဲ့တရင်ကြောင်းရည်တင်ဆက်ပေးနေတဲ့ view ကိုအများကြီးကျေးဇူးတင်ပါတယ်ဆိုပြီးရေးလာတဲ့သရရှင်ဘိုးထွတ်ကလည်းမကြောက်ရင်ကြားရောက်တော့မယ့်အမေများနေ့မှာကပောင်းမှာရှိတဲ့အမေတွေအားလုံးအတွက်ကိုထူရင်တင်မိမိနေကောင်းလားဆိုတဲ့တခြင်းလေးတောင်းဆိုပါရစေ။ကျေးဇူးတင်ပါတယ်။ဖျားသခင်ကောင်းကြီးပေးပါစေ။ဆုပြုရေးလာပါတယ်။ဒီတခြင်းလေးပဲတောင်းလာရင်နောက်ထပ်သောရရှင်ကတော့အေယာရီတိုင်းဒေတာကြီးဂျုံပြော်မြို့နယ်အထောင်မြို့တာယာကုန်းရွာကမိုးမိုးနော်ဂျူစီအုံးတွင်အမေများနေမှာမြောက်တူကောင်ကချစ်သားငယ်စိတ်စိတ်ခေါ်စောဝေလင်းထွန်းကအမေများနေစုမွန်တောင်းပေးခြင်းပါတယ်။ဆုပြု VOE ကိုစာရေးလာပါတယ်။ချစ်မိုးမိုးနှစ်ပေါင်းများစွာစိတ်ကျမ်းမှာကိုကျမ်းမှာပြောရွှင်ချမ်းမြေ့စွာချစ်ပါပါချစ်ရတော့တာသမီးမြေးများနဲ့အတူနှစ်ပေါင်းများစွာအတူဖြတ်တန်းကြမယ်လို့ချစ်သားငယ်နဲ့ချစ်မီးလေးတီအိုဆိုင်ရန်လင်းတို့ကအထူးဆုမွန်ကောင်းတောင်းလိုက်ပါရနော် အရန်ချစ်တယ်မမို့ရေမမို့ကိုဘုရားသခင်ကောင်းချီးပေးပါစေအာမင
်မိမိတာချစ်တယ်မိမိစီစင်ရဲ့ချင်းမချစ်ချင်းလေးဒီမာမီကိုတာယာပါစေမိမိနေကောင်းလာမိ
မိရင်များနဲ့အစီအစဉ်လေးခုလိုလုပ်ပေးလို့လဲကျေးဇူးတင်ပါတယ်လို့ဆိုလာတဲ့သူကစကိုင်းတိုင်းဒေသကြီးမင်းကင်းမြို့နယ်တောင်တွင်းဒေသမြို့မခုံသားကကြော်မိုးနိုင်ခေါ်မိုးမိုးဖြစ်ပါတယ်ကျွန်တော်မိခင်ကတော့လူလောကကြီးထဲမှာမရှိတော့ပါဘူးအမေရှိခဲ့ခြင်းကပြုစုပြုထောင်ပေးခဲ့လို့ကျွန်တော်လူရဝင်နေပါတယ်အမေကိုကျေးဇူးတင်ပါတယ်အမေများအားလုံးအတွက်အစိုးရထူးရင်တည်းကျေးဇူးပါမင်းမင်းတခြင်းလေးထုတ်လွှင့်ပေးစီခြင်းပါတယ်Facebook ကတော့ရှင်ဖာတာမာအက်ဒယ်ဂါဖာကလည်းမေလာရှိရဲ့အမေဆုံးသွားတာနှစ်ပေါင်းများစွာကြာခဲ့ပြီပေါ့ကိုကတော့ဒီသချင်းကိုရဲ့အမြဲတမ်းရင်ထဲကစုံနေမိတာအဖေအမေရဲ့ဘဝရောက်ပြီးကိုရင်ကြုံမှသိရတာပြန်လဲတနာမိသည်ငါလိုအချင်းမျိုးရှိလိမ့်မည်တဲ့ဝင်းအေးဆိုတဲ့တော်ရှင်ကလည်းအမေမရှိတဲ့လူတွေအတွက်ကြတော့အမေနေ့ဆိုတာဘယ်လိုလုပ်ရမလဲတဲ့ဟုတ်ကဲ့ပါကျမကိုရင်လည်းအမေငငယ်နဲ့ဆုံးသွားတာကြာခဲ့ပါပြီမေမရှိပေမဲ့လည်းအမေရဲ့မြစ်တာယေရှုတရားကိုအောင်းမိကိုရဲ့မိခင်ညာမှာပြုစုဆောက်ရှောက်ပေးခဲ့တဲ့သူရဲ့ယေရှုကိုအောင်းမိကိုကိုရိုင်းလဲသားလေးရလာတော့ကိုရဲ့သားလေးပေါ်မှာထားတဲ့မြစ်တာနောက်ပြီးတော့တခြားမိခင်တိုင်းသူရဲ့သားသမီးတွေပေါ်မှာထားတဲ့မြစ်တာတွေကိုခံစားမိရင်လည်းဒီရဲ့လေးကိုဒီမှာပျော်ပျော်ရွှင်ရွှင်ဆင်နွှဲမိပါတယ်မျိုးမွန်ဆိုတဲ့သွားရခြင်းကလည်းမိမိရဲ့ရောက်လေရာဘုံဘွားမှာတာရုခေါ်ပါနော်တဲ့ဒီနဲ့မြေသားကလည်းရောက်ရဘုံဘွားမှာအေးချမ်းပါစီမိလို့ရေးလာပါတယ်နောက်ထပ် Facebook သောရရှင်တယောက်ကတော့အမေများနေ့မှာမြန်မာတနိုင်ငံလုံးကမိခင်အမေမှန်သမျှတွေရောဆုံးမသွားတဲ့ကျမအမေဒေါ်နုခောင်နဲ့ကဘာဝကမိခင်အားလုံးတွေဂါရဝနဲ့ဂုဏ်ပြုပါတယ်ခင
်မိငူကောင်းနဲ့ခွေးပြီးငယ်တော့ကွယ်ပိုက်ဆံကမုံဝေဝေဖို့အလွယ်လေးတောင်းတယ်အခုကမှမိရဲ့ရင်ခွေးကျွန်တော်လား
ခင်မြတာဆိုပြီးတော့ကျေးဇူးမဆက်နိုင်ခင်မှာကွယ်လွန်သွားတဲ့ကျမအမေမေဘုတ်မေတော်တိုးတိုးကြီးတို့အပေါ်ဝင်ကွယ်လွန်သွားပြီဖြစ်ကြတဲ့အမေတွေတက်ရှိထင်ရှားရှိနေစေမိခင်တွေအားလုံးကို VOE ရဲ့ပရိသတ်တွေနဲ့အတူဒီနေရာကနေပြီးတော့ဥညွတ်အယူတွေပြုပါရင်မိခင်မြတာနဲ့လောကအလှတရားဒိုးပွားနိုင်ပါစေလို့
ကျေးဇူးပါမေမေ
မေတ္တာနာကြစီစဉ်တင်ဆက်ခဲ့တဲ့အမေများနေ့အထူးအစီအစဉ်ဖြစ်တဲ့အမေတို့ပေးစာများကိုနှာစင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုကိုငိမ့်ချမ်းနဲ့မအေးတန်တာကျော်တို့ပဲစီစဉ်တင်ဆက်ပေးထားတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနှာစင်ကြရအောင်ပါရှင
်။ရုရှားနိုင်ငံတောင်ပိုင်းမြို့တစ်မြို့ဖြစ်တဲ့ Rostov on Don မြို့မှာကော့ဆယ်လူမျိုးတွေဟာ3ရက်မြင်းစီဂါးစွမ်းနဲ့ရိုးရာနဗန်းတပ်ပွဲတွေကိုပြီးခဲ့တဲ့သတင်းပတ်မှာကျင်းပခဲ့တာပါ။ပြိုင်ပွဲဝင်တဲ့သူတိုင်းကိုပွဲမဆခင်မှာ Russia Orthodox ဖုန်းတော်ကြီးတစ်ပါးကကောင်းချီးပေးပါတယ်။မြင်းကိုအမျိုးမျိုးစီးပြတဲ့အပြင်မြင်းပေါ်ကနေပြီးတော့ဓာရီကိုလည်းအမျိုးမျိုးအစွမ်းပြခဲ့ပါတယ်။ Cossacks လူမျိုးတွေရဲ့ဒီအစားအသောက်နဲ့လက်မှုပစ္စည်းတွေကိုလည်းပြသထားတဲ့အတွက်လာရောက်တဲ့သူတွေအနေနဲ့ဝယ်ယူပြီးအစားသုံးနိုင်တာပါ။ဒီပွဲမျိုးကိုယဉ်ကျေးမှုတလေထုံးစံတွေကိုထိန်းသိမ်းဖို့အတွက်ကျင်းပတာဖြစ်ပါတယ်။
နှစ်စဉ်ကျင်းပခဲ့တာ10နှစ်လောက်ရှိနေပြီဖြစ်ပြီးတော့ဒီနှစ်မှာတော့ဆိုဗီယက်ပြည်အောင်စုကိုတွန်းလှန်ခဲ့တဲ့ Don Concept ပုံကံမှုနှစ်တရာပြည့်အထိမ်းအမှတ်ကိုလည်းဆင်နွှဲခဲ့ပါတယ
်ရူမေးနီးယားနိုင်ငံကသုံးကဝေမိသားစုတစ်ခုဟာအင်တာနက်ကတဆင့် PR စီရောင်းချတယ်လို့လူချစ်လူခင်များစေတဲ့ဂါဒါမန်းတွေမှုတ်ပေးနေပါတယ်မာထရီယာမိုက်ကယ်လာမီခာနဲ့သူသမီးနှစ်ယောက်ဟာအင်တာနက်ဗီဒီယိုဖုန်းခေါ်မှုကနေတဆင့်ကဘာအနှံ့ကသူတို့ရဲ့ဖောက်တယ်တွေကိုဝန်ဆောင်မှုပေးနေတာပါတကိုးကြီးတွေဆုံးတွေဟာသူတို့ရဲ့အစွမ်းကိုသုံးပြီးအဝေးကပြဿနာတွေကိုဖြေရှင်းနိုင်တယ်လို့လဲသူတို့ကပြောပါတယ်သူတို့တလဘလောက်ရတယ်လဲဆိုတာကိုမပြောပေမဲ့လဲတားတော့ဘေးရင်ဟောကအတွက်တစ်ခါဟောရင်ယူရို90လောက်ကျတင်တာပါအချီရေးကျမ်းမာရေးငွေရေးကြေးကိစ္စတွေကိုဖြေရှင်းဖို့ဆိုရင်တော့ယူရိုရာပေါင်းများစွာကျတင်တယ်လို့စူတောင်းဂါရာရွေးချယ်ကလည်းသတင်းပတ်အနည်းငယ်ကြားနိုင်တာပါ2011ခုနှစ်မှာအခုလိုရှေ့ပြေဟောဆုံးဝင်ဆောင်မှုတွေကိုအခွန်ကောက်လို့ရတဲ့လုပ်ငန်းအဖြစ်ရူမေးနီးယားနိုင်ငံကသတ်မှတ်ခဲ့ပြီးတော့အဲ့ဒီလုပ်ငန်းလုပ်ကင်တဲ့သူတွေဟာခွင့်ပြုချက် license ရယူရမှာဖြစ်တယ်လို့ဝင်ဆောင်မှုတိုင်းအတွက် receipt ငွေရပြေစာထုတ်ပေးရမယ်လို့သတ်မှတ်ခဲ့ပါတယ
်မော်တာနိုင်ငံမှာ Boeing 757လေယာဉ်ကြီးကိုလူအယောက်20ပါတဲ့အဖွဲ့တစ်ခုကရမငွေရှာတဲ့အနေနဲ့ကျိုးနဲ့ဆွဲပြခဲ့တာပါတန်60လောက်လေးတဲ့ Boeing 757 DHL လေယာဉ်ကြီးကိုအမျိုးသားတစ်စိုက်ကပေ60လောက်ရအောင်ကျိုးနဲ့ဆွဲပြနိုင်ခဲ့ပါ යි တချိန်တည်းမှာပဲသူတို့ကအရင်တော့အတင်ထားတဲ့စံချိန်တွေကိုချိုးဖို့နဲ့အ мян ဆုံးဆွဲနိုင်အောင်စူးစမ်းခဲ့တာပါသူတို့အခုလိုမျိုးလုပ်ပြခဲ့တာ9နှစ်ဆက်တိုင်ရှိနေပြီဖြစ်ပြီးတော့ပါဝင်တဲ့သူတွေဟာတစ်ယောက်ကို16ဒေါ်လာနေပါပေးရပါတယ
်မေးတဲ့နာကျော်နဲ့ကိုငင်းချန်တို့စီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများစီစဉ်ကိုအခုလိုတနင်္ဂနွေနေ့ညတိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့အခုတနအိစာအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြခြင်းည10နာရီကနေ17နာရီထိလှိုင်းဒိုမီတာ32 51နဲ့ပထမနာရီဝက်မှာလှိုင်းလက်မီတာ190ကနေနားဆင်နိုင်ပါရဲ့ရှင်။အခုတနင်္ဂနွေနေ့ညရဲ့သတင်းအချင်းချုပ်ကိုမြတ်သစင်အောင်ကပြောပြပါမယ်ရှင်။
ဒီကိရတောက်ချာနေကဒေါ်လာဘီလီယံ200လောက်တန်ဖိုးရှိတဲ့တရုတ်သွင်းငွေတွေအပေါ်အမေရိကန်ကအခွန်100ခန်းနှုန်းကနေ25ခန်းနှုန်းအထိတိုးမြင့်တက်မှတ်လိုက်ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံတို့အကြားကုန်သွယ်ရေးဆိုင်ရာနောက်ဆုံးတစ်ကြိမ်ဆွေးနွေးညှိနှိုင်းမှုတွေရှိခဲ့ပေမဲ့သဘောတူညီချက်တစုံတရာမရဘဲဖြစ်ခဲ့ပြီးတဲ့နောက်အမေရိကန်ကသွင်းငွေခွန်တိုးကောက်မဲ့အစီအစဉ်ထွက်ပေါ်လာတာပါ။ဒီပေါ်တရုတ်ဘက်ကလည်းလက်တုံ့ပြန်မယ်လို့ပြောပေမဲ့အတိအကျတော့ဖော်ပြခြင်းမရှိပါဘူး။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုဟာရုရှားသမ္မတဗလာဒီမီယာပူတင်နိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့ပ်တို့နဲ့အခုတစ်ပတ်မှာတွေ့ဆုံမှာဖြစ်ပါတယ်။ဗင်နီဇွဲလား၊အီရန်နဲ့2016အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နှောက်ယှက်မှုအပါအဝင်ကိစ္စရဲ့တော်တော်များများနဲ့ပတ်သက်ပြီးနှစ်နိုင်ငံကြားပြဿနာတွေဖြစ်နေချိန်မှာပဲရုရှားအစိုးရခေါင်းဆောင်တွေနဲ့တွေ့ဆုံမှုအတွက်နိုင်ငံသားရေးဝန်ကြီးပွန်ပီယိုဟာမော်စကိုမြို့ကိုဒီကနေ့မှသွားရောက်မှာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံတရုတ်စီမံခန့်ခွဲတဲ့အာရီပြပင်လယ်ဂွာဒါရီနဲ့စိတ်ကန်းအနီးကကျင်းကားပွင့်ဟိုတယ်တစ်ခုကိုစနေနေ့တုန်းကအကြမ်းဖက်သမားတွေဝင်ရောက်တိုက်ခိုက်ခဲ့တာမှာဟိုတယ်ဝန်ထမ်းတဦးနဲ့ပါကစ္စတန်ရီတဲ့စစ်သားတဦးသေဆုံးခဲ့ပါတယ်။အပြန်အလှန်ပစ်ခတ်တိုက်ခိုက်မှုအတွင်းအကြမ်းဖက်သုံးဦးစလုံးသေဆုံးခဲ့ပြီးပါကစ္စတန်လုံခြုံရေးတပ်ဖွဲ့တွေကတနင်္ဂနွေနေ့မှာအပြစ်သက်ရှင်းလင်းရေးလှုပ်ဆောင်ခဲ့တယ်လို့ပါကစ္စတန်စစ်တပ်မီဒီယာကသတင်းထုတ်ပြန်ပါတယ်။ဒီတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့ခွဲထွက်ရေးအုပ်စုဘာလူချီစတန်လွတ်မြောက်ရေးတပ် BLA ကပြောဆိုထားပါတယ်။
တနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမမြသင်းအောင်ပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကမဆူမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့မီခဲလ်ဒူဘင်စကီဖြစ်ပါရရှင်။ VOA ရဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24/50/51ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါတယ်။ VOA သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.